Voice of America in Burmese.
Mingala nya jan ma dot ta shin myo shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဇူလိုင်လ6ရက်တောက်ကြနေ့ညဖက်9:00နာရီ10:00တိအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ25 32နဲ့51တို့ကနေတက်ရဲ့ဖိုင်ယူနာဆင်နိုင်ပါတယ်။ကျွန်တော်နိုင်တော်ပါအခုညပိုင်းစီစဉ်တွေတာဝန်ယူသိဆက်တော်မှာပါ
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ American အကောက်ခွန်တွေတွန်းမြင့်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်တို့ကလည်း American တွန်းကုန်တွေအပေါ်အခွန်တွန်းမြင့်ကောက်ခံမယ်လို့ပြောပါတယ်။နော်ကိုရီးယားနျူကလ িয়ার ရေးဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဟာပြုံရမ်းမှရောက်နေပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ကဘင်္ဂလားဒေ့ရှ်ကိုဒေါ်လာတန်100ကျပ်ထောက်ပံ့မယ်လို့ပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမခင်ဖြူထွင်းနဲ့အတူတင်ပြပေးတော့မှာပါခင
်ဗျာ။ဟုတ်ပါပြီရှင်။ထိုင်းနိုင်ငံမြောက်ပိုင်းချမ်လွန်ကူတဲ့ပိတ်မိနေတဲ့ကြောင်သာဘောလုံးအသင်းနဲ့နေပြတို့ကိုကယ်ဆယ်ရေးအတွက်ထိုင်းအစိုးရကနီလန်ပေါင်းစုံတုံးပြီးတော့အပူတပြင်းစ조사နေတဲ့သတင်းမှာတော့
I heard the parents of the kid, the mothers crying on the TV and know that they
ဒီကနေ့ဝန်ထမ်းကယ်ဆယ်ရေးသမား Rafaret Arush ပြောသွားတာပါနောက်ပိုင်းမှာပြေဆုံးကြားမှာပါဒါအပြင်ထိုင်းနိုင်ငံကူတဲ့ပိတ်မိနေတဲ့ကလေးတွေကယ်ဆယ်ရေးလုပ်ရင်းထိုင်းရတဲ့အရာရှိဟောင်းတူတေဆုံသွားတဲ့တဲ့ရင်စစ်ပွဲထံရောတဘောဝဘေးအန္တရာယ်ထက်မှခံစားနေကြရတဲ့ကချင်ဒေသကနေအတွက်အစိုးရကပေးတဲ့အထောက်အကူတွေလုံလောက်မှုမရှိတဲ့အကြောင်းနဲ့နိုင်ငံကူလက်မှတ်နဲ့ပြည်ဝင်ခွဲတစိမ့်တုံးအတူတွေကန်ဆောင်ထားတဲ့ဆိုတော့မြန်မာနိုင်ငံသားတချို့ထိုင်းမှာဖမ်းခံရတဲ့တဲ့ရင်တွေကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်ဒုတိယပိုင်းနာရွယ်မှာတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်သွားမှာပါထို့အရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တဲ့ရောက်တဲ့ရင်တွေကိုကိုဇော်ဝင်းလိုင်နဲ့မခင်ပြည်တို့ကပြောပြပေးကြပါအောင်ရှင်
ကျောင်းနိုင်ငံကတွင်းကုန်တွေပေါ်အမေရိကန်ပြည်ထောင်စုကဒေါ်လာဘီလီယံနဲ့ချီပြီးအခွန်တိုးမြင့်ကောက်ခံဖို့ဆုံးဖြတ်လိုက်တဲ့အတွက်ကျောင်းနိုင်ငံအနေနဲ့လည်းတံပြန်ကောက်ခံမှုတွေမဖြစ်မနေလှုပ်ဆောင်ရမယ့်အခြေစိုက်ရောက်ခဲ့ကြောင်းတရုတ်အစိုးရကဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်ကွန်ပစ္စည်းပေါင်း800ကျော်ကိုအခွန်25ရာခိုင်နှုန်းတိုးမြင့်ကောက်ခံဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့တာပါ။အဲဒီအခွန်တိုးမြင့်ကောက်ခံမှုဟာတောက်ကြနေမှာစတင်အသက်ဝင်တာပါ။အခုလိုအခွန်တိုးမြင့်ကောက်ခံမှုဟာတရုတ်နိုင်ငံအတွင်းကစားသုံးသူတွေရဲ့သဘောထားတွေကိုလည်းစတင်ပြောင်းလဲသွားစေနေပြီဖြစ်ပါတယ်။စားသုံးသူတို့ကတရုတ်နိုင်ငံထုတ်ကွန်ပစ္စည်းတွေဟာအရေးသေးကောက်မှုပြီးဖြစ်တဲ့အတွက်ပြည်ရင်းပြစ်ကိုပဲအားပေးမယ်လို့ပြောသူရှိသလိုတချို့ကလည်းအခွန်တိုးကောက်တာကြောင့်ဈေးတွေကြီးကုန်ရင်မဝယ်တော့ဘူးလို့ပြောတဲ့သူလည်းရှိပါတယ်။အမေရိကန်ရဲ့လုံဆောင်မှုအပေါ်တံပြန်လုံဆောင်သွားမယ်အကြောင်းတရုတ်ကွန်သွေးဝန်ကြီးဌာနကအစောပိုင်းမှာပြောကြားထားပြီးဖြစ်ပါတယ်။ဒါပေမဲ့တရုတ်တို့ရဲ့တံပြန်လုံဆောင်မှုဟာဘယ်လိုပုံစံမျိုးဖြစ်မယ်ဆိုတာတောက်ကြနေအစောပိုင်းအထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။
အမေရိကန်နိုင်ငံသားယုံကြည်မိုက်ပွန်ပေးယူဟာမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်ရေးဆွေးနွေးဖို့အတွက်မြောက်ကိုရီးယားနိုင်ငံကို၂ရက်ကြာခရီးရောက်ရှိနေပါတယ်။မြောက်ကိုရီးယားကောင်စားကင်ဂျုံအွန်းဟာသူ့ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်အခြေခံအဆောက်အအုံတည်ဆောက်မှုတွေဆက်လုပ်နေရဆိုတဲ့အမေရိကန်ထောက်လှမ်းရေးသတင်းတွေထွက်ပေါ်လာနေချိန်မှာပဲဝန်ကြီးပွန်ပေးယူမြောက်ကိုရီးယားကိုရောက်ရှိနေတာပါ။မြောက်ကိုရီးယားကျွမ်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်ပြီးခဲ့တဲ့လကစင်ကာပူနိုင်ငံမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာကင်ဂျုံအွန်းကတိပေးခဲ့သလိုလက်တွေ့ဆောင်ရွက်တာတွေရှိမှရှိစောင့်ကြည့်နေလာဖို့တမနာထရမ့်ကဝန်ကြီးပွန်ပေယိုကိုတာဝန်ပေးထားတာပါခီးစဉ်ပထမနေ့ဖြစ်တဲ့ဒီနေ့တောက်ကြနေ့မှာမြောက်ကိုရီးယားအနာရပါတီအကြီးအကဲရရှိလက်ဖြင့်ထောက်လှမ်းရေးအကြီးအကဲဟောင်းလည်းဖြစ်တဲ့ကင်မြုံချွန်နဲ့ဝန်ကြီးပွန်ပေယိုတွေ့ဆုံပါတယ်ကောင်ဆောင်ကင်ဂျုံအွန်းနဲ့ဝန်ကြီးပွန်ပေယိုတွေ့ကြမလားဆိုတဲ့သတင်းတောက်တွေရဲ့အမိကိုတော့မသိကြတဲ့အကြောင်းပြန်ပြောခဲ့ကြတာပါစင်ကာပူထိပ်သီးဆွေးနွေးပွဲမှာကင်ဂျုံအွန်းကကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার အပြီးတိုင်ကင်းစင်စေရမယ်ဆိုပြီးကတိပြုပြောခဲ့ပေမဲ့လည်းဘယ်လိုပုံစံနဲ့ဘယ်အချိန်မှာအဲ့ဒါလိုဖြစ်ရမယ်ဆိုတဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူးရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရှေ့သတင်းပတ်ထဲဗြိတိန်ကိုလာရောက်တဲ့အချိန်အတွင်းအဝါရောင်ကလေးသေးကံပေါင်းပြီးဝတ်ထားပြီးစိတ်ဆိုးဒေါသထွက်နေတဲ့ကလေးဆိုးကြီးပုံစံလုပ်ထားတဲ့ထရမ့်လေဘူပေါင်းရုပ်ကြီးကိုကန့်ကွက်ဆန္ဒပြသူတွေကလေထဲမှာလွင့်ထွားခွင့်ပြုဖို့တောင်းဆိုတာကိုလန်ဒန်မြို့တော်ကိုစတိခန်ကခွင့်ပြုလိုက်ပါတယ်။6မီတာရှည်တဲ့အဲ့ဒီလေဘူပေါင်းရုပ်ကြီးကိုတော့ထရမ့်ကိုဆန္ဒပြသူတွေကစုဝေးကြမဲ့လာမဲ့တောက်ကြနေမနေ့ပိုင်းကျရင်လွတ်တော်အဆောက်အဦအထက်မှာနှစ်နာရီကြာလွင့်ထားမှာဖြစ်ပါလေဒီလိုဆန္ဒပြဖို့စီစဉ်ခဲ့ကြတဲ့တက်ကြွလှရှားသူတွေကဒီကလေးပုံစံထရမ့်လေဘူပေါင်းရုပ်ကြီးကိုဖန်တီးဖို့အမေရိကန်ဒေါ်လာ1000အွန်လိုင်းပေါ်မှာရန်ပုံငွေစုဆောင်းကောက်ခံခဲ့ကြတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့၃ရက်ကြာဗြိတိန်ခီးစဉ်အတွင်းမှာတော့ဗြိတိန်ပြည်မကြီးအဲလိဇဘက်နဲ့ဝန်ကြီးချုပ်ထရီဇာမေတို့နဲ့လည်းတွေ့ဆုံမှာဖြစ်ပါလေ
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝက်ရှရီဖ်ကိုအကျင့်ပြတ်ချစားမှုတိုက်ဖြတ်ရေးတရားရုံးကဒီနေ့6နှစ်ဆနစ်ကြံ့တန်းချမှတ်ပြီးတော့ပြည်ပနိုင်ငံတွေမှာသူနဲ့သူ့သားသမီးတွေရဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့လေတေချာကြနာစွာဖြည့်ဆင်းချက်မပေးနိုင်တဲ့အတွက်အမေရိကန်ဒေါ်လာ10တန်းခွဲကိုပါပူးတဲ့ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းရဲ့နိုင်ငံရေးအရေးအယားကိုဆက်ခံတဲ့သမီးဖြစ်သူမာယာနဝက်စ်ကိုလည်း6နှစ်နှစ်ပြစ်ဒဏ်ချလိုက်ပါတယ်။တားပြင်မိသားစုအတွင်းသူမရဲ့ပိုင်ဆိုင်မှုတွေအတွက်ဒဏ်ငွေဒေါ်လာ2တန်းခွဲချမှတ်လိုက်ပါတယ်။နဝက်ရှရီဖ်ရဲ့ပိုင်ဆိုင်မှုတွေကိုလည်းပါကစ္စတန်အစိုးရကသိမ်းဆီးဖို့တရားရုံးကညွှန်ကြားချက်ထုတ်ပြန်ထားတဲ့အကြောင်းအစိုးရရှေ့နေဆာဒါမူဆာဖာအဘတ်စီကသတင်းတောက်တွေကိုပြောပါတယ် ဒီမှုထဲမှာပါနေတဲ့ပိုင်ဆိုင်မှုတွေကတော့ဗြိတိန်နိုင်ငံနဲ့ထံမျိုးကလူချမ်းသာရပ်ကွက်မှာရှိတာလို့ဆိုပါတယ်။ Mr. Sharif ဟာ ကင်ဆာ အတွက် ဆေးကုသမှု ခံယူနေတဲ့ ဇနီးဖြစ်သူကိုကြည့်ရှုဖို့တမိဖြစ်သူနဲ့အတူလက်ရှိမှာ လန်ဒန်မြို့ကို ရောက်ရှိနေတာပါ။ လက်ရှိ ပါကစ္စတန် မွတ်စလင် အဖွဲ့ချုပ်ပါတီ PMLN ကိုဦးဆောင်နေတဲ့ Mr. Sharif ရဲ့ညီ Shabat ကတော့ တရားရုံးရဲ့ဆုံးဖြတ်ချက်ကိုချက်ချင်းရှုတ်ချလိုက်ပြီး ဒါဟာ ပါကစ္စတန် နိုင်ငံရေးမှာ ကန့်စိုးမိုးမောင်ကျတဲ့နေ့ဖြစ်တယ်လို့ပြောပါရရှင်။
VOA American တန် ညဘက် မြန်မာဘာသာ အစီအစဉ်မျိုးကို ညပိုင်း 9:00 ကနေ 10:00 အထိ လိုက်တိုမီတာ 19 kHz 1953 လိုက်တိုမီတာ 25 kHz 1783 လိုက်တိုမီတာ 32 kHz 9335 နဲ့ ပထမနာရီဘက်မှာ လိုက်လံမီတာ 190 kHz 1505 တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ။
VOA American တန်ကသတင်းတွေကိုဆက်လက်ကြင်ညာပေးနေတာပါခင်ဗျာ။ မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီနဲ့အခြေခံအဆောက်အအုံတွေတိစောက်ဖို့ဒုက္ခသည်တွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအာရှဖွံ့ဖြိုးရေးပန် ADB ကဒေါ်လာတန်တရာကူညီထောက်ပံ့ဖို့အတည်ပြုလိုက်တဲ့အကြောင်းADBကဒီကနေ့ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းအကြံဖက်မှုတွေကြောင့်ပြီးခဲ့တဲ့နေ့ဩဂုတ်လကစလို့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်ခုနှစ်သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကောက်ဆက်စ်ပြည်သားဒေသကဒုက္ခသည်စခန်းတွေထဲမှာစုပြုံရောက်ရှိနေတာကြောင့်ဒီဒုက္ခသည်စခန်းတွေကိုစီမံခန့်ခွဲ Kamanji, Dola Tan Tianese, Pivo Dre, Dola Tanese, Saito Mati Doma Pibare, Di Topang Urigoro, Dogadiscanigo, Seto Bide Lani, Pubian Palopo, Sanaika Tulayo, Piam Ure Sendari, Seon Sigani, Satin Yonine, Yevo Lanjani Pomo Gamu on Lutuaburu de Pibare.
Tending him up and got Tamu and Grandma Penny needed to get Bolo Masaneone, through your Nipiago get Chopo Juzani, the Jingo the Matu, Lama, Oxygen Pepsi, they sung to Abare, they sung to Saman Punanha, Tiny Jet to Japan, Navy Sea, a poor one how they out, Tedelo, Suya Yasuriga Piovare. Gazelu and Rimasin Komuri, Shinibi, a good they sung to our Jingo the Maha, so ye, good Jingo, Oxygen Bully, Thwata Bido, Bian La Lama, Oxygen Pepido, three limb, maybe your Dwagger, Tedelo, Tiny Jet to Japan, Navy Sea, Chigaga Piovare. အတူလိုက်ပါသွားတဲ့ရေငုပ်သမားကအရင်ကကယ်ဆယ်ရေးကြည့်ရတယ်တုံးပြီးအသက်ကယ်ဖို့ကြိုးစားပေးမယ်လေပြန်ပြီးတော့3လယ်မလာခဲ့ဘူးလို့အဲ့ဒီသူကပဲပြောပါတယ်စာမန်းဖူနမ်တိတ်ဆုံမှုဟာကုတွင်းကျောင်းသားလူငယ်တွေကိုကယ်ထုတ်ဖို့ကြိုးစားနေတဲ့ဒရင်နံပါတ်စာကယ်ဆယ်ရေးလုပ်ငန်းတွေအတွက်မှာပထမဆုံးတိတ်ဆုံမှုလည်းဖြစ်ပါတယ်ကုတွင်းရှုပ်ရည်တွေကိုဖျက်ပြီးတော့ပေးမိတဲ့သူတွ
တင်းမောသွားတဲ့အတွက်အခုချိန်ထိသေဆုံးသူအနည်းဆုံး22ဦးရှိနေပြီးပျောက်ဆုံးနေသေးဖြစ်တဲ့29ဦးကိုဆက်လက်ရှာဖွေနေပါတယ်။ရေအောက်မှာမြုပ်နေတဲ့အဲ့ဒီတင်းမောထဲမှာအလောင်းအတော်များများကိုတွေ့ရှိရကြောင်းထိုင်းရေတပ်ကပြောပါတယ်။အဲ့ဒီတင်းမောဟာခီးတဲ့63ယောက်ဝန်ထမ်း11ယောက်နဲ့အဲ့လန်းညွန်1ယောက်စုစုပေါင်း105ယောက်ကိုတင်းဆောင်လာတာဖြစ်ပြီးတိုင်းပြည်တောင်ပိုင်းကမ်းလွန်ဒေသမှာကြာသပတေးနေ့ကလိုင်းထန်နေတဲ့အချိန်တိတ်မောက်သွားကြတာပါ။အနည်းဆုံးခီးတဲ့12ဦးကိုတော့ဆေးရုံတင်ထားရတယ်လို့ဆိုပါတယ်။ပထမအချိန်လိုင်းလုံးနဲ့တိုင်းပြည်စဉ်ရေဆုပ်ထုတ်တဲ့အင်ဂျင်ဆက်တဲ့အမိုက်တွေဝင်သွားပြီးတဲ့နောက်တင်မောဟာပုံမှန်ဖြစ်မလာတော့တဲ့အချိန်မှာနောက်ထပ်လိုင်းလုံးတွေထပ်ခါတလဲလဲရက်ခတ်ပြီးတဲ့နောက်မှာတိတ်မောက်သွားကြတာဖြစ်ကြောင်းတင်မောမှာလိမ်မှု Phoenix ဆုံချင်းဘုံသမ်းကပြောပါတယ်။ကြာသပတေးနေ့အစောပိုင်းမှာပဲတရုတ်နဲ့ဥရောပတက်ကကမ္ဘာလဲခီးစည်တွေတင်လာတဲ့တင်မောနော်ဒစီတိတ်မောက်ခဲ့တာကြောင့်တင်မောပေါ်ပါလာသူ24ဦးကိုကတင်လဲရကြောင်းလဲထိုင်းအရာရှိတွေကပြောပါတယ်။
ဂျပန်နိုင်ငံတိုကျိုမြို့ကနေရောက်ယထာပူတာထဲမှာ1995ခုနှစ်တုန်းကလူတို့သေဆုံးခဲ့ရတဲ့အစိတ်အဝိတ်တိုက်ခိုက်မှုကိုကျူးလွန်ခဲ့တဲ့သူနောက်ကဘာပြတ်တွက်မယ်လို့ယုံကြည်တဲ့အယူသီးအဖွဲ့ရဲ့ခေါင်းဆောင်ချီဇူအိုမတ်ဆူမိုတိုကိုဂျပန်နိုင်ငံမှာကွပ်မျက်လိုက်ပြီးဖြစ်ပါတယ်။ရှိုကိုအာဆာဟာရာလို့လူသိများတဲ့မတ်ဆူမိုတိုကိုဒီနေ့တောက်ကြနေမှာပဲချိုးပေးကွပ်မျက်လိုက်တဲ့အကြောင်းဂျပန်ဆိုရာပြောရေးဆိုခွင့်ရှိသူကပြောပါတယ်။မဆူမွန်တွန်လိုတခြား M အဖွဲ့ဝင်အတော်များများလည်းဒီနေ့ကြိုးပေးကွပ်မျက်ခံရတယ်လို့သတင်းမီဒီယာတွေကရေးသားထုတ်လွှင့်ပါတယ်။ဂျပန်နိုင်ငံမှာ1995ခုနှစ်ကအစိတ်ငွေနဲ့တိုက်ခိုက်မှုကြောင့်လူ12ယောက်ထက်မနည်းသေဆုံးခဲ့ရပြီးတော့လူ6000ကျော်ဖျားနာခဲ့ရပါတယ်ရှင်
။ရုရှားနိုင်ငံမှာကျင်းပနေတဲ့2018ခုနှစ်ကမ္ဘာဖလားကွာတာဖိုင်နယ် ပွဲစဉ်တွေဒီကနေ့အတွက်ပထမပွဲစဉ်အဖြစ်နဲ့ပြင်းထန်တဲ့ဥရုဂွေးအသင်းတို့ရှင်ပြိုင်ကစားနေကြတာမှာမကြသေးခင်စက္ကန့်ပိုင်းအတွင်းကပဲပြင်းထန်ကဥရုဂွေးဘက်ကိုတကိုးသွင်းပြီးတော့ဥဆောင်နေပါတယ်ခင်ဗျာဒီကနေ့အတွက်ဒုတိယပွဲစဉ်ကတော့ဘရာဇီးနဲ့ဘယ်လ်ဂျီယမ်တို့မကြခင်မြန်မာစံတော်ချိန်ည7:00နာရီခွဲမှာကစားကြမှာဖြစ်ပါတယ်ဒီနှစ်သင်းအရင်ကလေ့ကျင့်တွေ့ဖို့ ပြန်လာတာဖြစ်ပေမဲ့ညာဘက်နောက်ခံလူတန်ကြီးလူကတော့မနေ့ကအတင်းနဲ့လေ့ကျင့်နေတော့ညာဘက်ခြေချင်းဝုတ်အယွတ်ဒဏ်ရာရသွားတာကြောင့်ပြိုင်ပွဲမှာဆက်ကစားနိုင်တော့မှာမဟုတ်ပါဘူးဘယ်ကြံအတင်းမှာတော့အဒနန်ဂျာနူရတ်မပါတာကလွဲရင်လူဆုံးပါဝင်လာဖို့ရှိနေပါတယ်မနေ့ဖြန်မှာတော့ quarter final ဒုတိယပွဲစဉ်တွေအဖြစ်နဲ့မြန်မာစံတော်ချိန်ည8:00နာရီခွဲမှာအင်္ဂလန်နဲ့ဆွီဒင်အသင်းတို့ကစားကြမှာဖြစ်ပြီးည12:00နာရီမှာတော့အင်ရှင်ရုရှားနဲ့ခရိုအေးရှားအသင်းတို့ကစားကြမှာဖြစ်ပါတယ်ခင
်ဗျာ။တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မခင်ဖြူရဲတို့ကကြေညာပေးသွားတာပါရှင်။VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကို internet seminar burmese.voanews.com နဲ့ Facebook seminar ဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်ချိန်တဲ့ကြိုင်နဲ့တိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်။ထိုင်းနိုင်ငံကလူငယ်ဘောလုံးသမား12ဦးနဲ့သူတို့ရဲ့နှီးပြားဟာဒေသတွင်ထင်ရှားတဲ့ Thamlong လိုင်ကိုထဲကိုဝင်ရောက်လည်ပတ်ရာကနေကျွန်းလ23ရက်နေ့ကပျောက်ဆုံးခဲ့တာပါ။အဲ့ဒီလူငယ်တွေကူထဲကိုဝင်ရောက်ပြီးချိန်မှာရေတွေဝင်ရောက်လာပြီးတော့အဲ့ဒီလူငယ်တွေပိတ်မိနေတာအခုဆိုရင်နပတ်နေပါကြာမြင့်လာပါပြီ။အခုအခါကဲဆဲရေတွေကလိုင်ကိုထဲကရေတွေကိုစုပ်ထုံနေပေမဲ့လည်းမိုးရွာသည့်ကာလဖြစ်တာကြောင့်ရေတွေဟာအမြဲထပ်တိုးနေတာပြီ။ထပ်တိုးနေတာဖြစ်တယ်လို့ကဲဆဲရေးတွေဟာလည်းတခြားနီလနဲ့ကတင်နိုင်ဖို့နီလရှာပွေနေတာပါဒီလူငယ်တွေကိုကဲဆဲရမှာပဝင်တဲ့ထိုင်းရင်ငုတ်သမားစုကတော့ကွဲလွန်သွားခဲ့ပါပြီအာရရှ်အာရာဘာစာဒီရဲ့သတင်းလွှာကိုအခြေခံပြီးတော့ကောင်းအောင်ကတင်ပြထားပါတယ
်ခီးသွားတွေလာရောက်လဲပက်လက်ရှိတဲ့ဒေတာရင်းကသဘာဝလိုက်ကူတွေကိုလူငယ်ဘောလုံးသမားလေးတွေဝင်ရောက်လဲပက်ကြချိန်မှာဂူဝင်ပေါက်တစ်လျှောက်ရေးတွေဝင်လာပြီးအဲ့ဒီလူငယ်တွေဟာဂူထဲမှာပြိမိသွားတာပါဇွန်လ23ရက်နေ့ကလေးကပျောက်ဆုံးသွားတဲ့သူတို့ကိုတော့ဇူလိုင်လ2ရက်နေ့မှာမှကယ်ဆယ်ရေးသမားတွေကပြန်ရှာတွေ့ခဲ့ပါတယ်။ဒီလူငယ်တွေကိုရှာဖွေကယ်တင်မှုထိုင်းနိုင်ငံသားရိသမကတကဘာလုံးကစိတ်အားထက်သန်ခဲ့ကြတာပါ။စေတနာဝန်ထမ်းကယ်ဆယ်ရေးသမား Rafael Eroche က
I heard the parents of the kid the mothers
ကလေးနီးပါးတွေငိုရင်းရာကိုတီဗီမှာတွေ့ရပြီးအဲ့ဒီကလေးတွေဟာဂူထဲကိုဝင်လည်ရာကနေပျောက်ဆုံးသွားတယ်ဆိုတာသိရတော့ကျွန်တော်စိတ်နှလုံးချေကွဲရပါတယ်။ဒါကြောင့်ထိုင်းနိုင်ငံသားတွေလိုပဲကျွန်တော်လည်းတခုခုလုပ်မယ်ဆိုပြီးပြခဲ့ပြီးတဲ့နောက်ကဘာတလွားကတခြားသူတွေနဲ့အတူဒီမှာလာဆောင်ပြီးအကူအညီပေးတာပ
ါလူငယ်တွေကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ဒီလူငယ်တွေကိုကယ်ထုတ်နိုင်ရေးပြင်ဆင်တဲ့အနေနဲ့ဂူအတွင်းဝင်ရောက်ရာလမ်းတစ်လျှောက်မှာအတားအဆီးဖြစ်နေတဲ့ရေတွေကိုရေဆုပ်ဆက်အများပြားသုံးဆုပ်ထုတ်ခဲ့တယ်လို့မိကျိုးတွေတွေ့တမ်းမှုအတွက်ဂူနေရန်တွေကိုလည်းဖောက်ခဲ့ရပါတယ်ဒါ့အပြင်လည်းမိုးရွာသီးဖြစ်တာကြောင့်ဂူအတွင်းရေဝင်ရောက်မှုကိုမတားဆီးနိုင်သေးဘဲအခက်အခဲမျိုးစုံကြုံတွေ့နေရပါတယ်အဲ့ဒီလူငယ်တွေကိုမိုးရင်းကာလရေနဲ့သွားချိန်နောင်လေးလလောက်အကြာမှာမှကယ်တင်နိုင်မလားဒါမှမဟုတ်ရေငုပ်ပြီးတော့ပြန်ထွက်နိုင်အောင်စီစဉ်မလားဆိုတာကိုလည်းတာဝန်ရှိသူတွေအနေနဲ့မဆုံးဖြတ်နိုင်ပဲဖြစ်နေတာပါအကူအညီပေးရေးအဖွဲ့ Trana International ရဲ့ဥက္ကဋ္ဌ Duke Speak က
That is going to be the most difficult
လူငယ်တွေကိုဘယ်လိုပြန်ကယ်ထုတ်ရမလဲဆိုတာကိုဆုံးဖြတ်မှာကအခက်အခဲဆုံးအပိုင်းပါ
Duke Speak ဟာ American Marine တပ်မှာအနည်း20ကြာစစ်မှုထမ်းခဲ့သူပါ။အဲဒီစစ်မှုထမ်းကာလတက်တန်းတစ်ဝက်လောက်မှာလဲသူဟာဒီလိုရှာဖွေရေးလုပ်ငန်းတွေလုပ်ကင်ခဲ့ဘူးတာကြောင့်ဒီလူငယ်တွေကိုကယ်တင်ဖို့အရေးဟာအန္တရာယ်ကြီးလာတယ်ဆိုတာကိုသူကသတိပြုမိပါတယ်။ဂျာတာဘီနီညရုံကတော့ဒီလူငယ်တွေကိုကယ်တင်ဖို့ချိုးပန်းနေတဲ့ Thai Navy Sea အထူးတပ်ဖွဲ့ဝင်ဟောင်းတဦးကွယ်လွန်ခဲ့ပါတယ်။ဒီလူငယ်တွေကိုကယ်ထုတ်ရလမ်းကြောင်းတစ်လျှောက်မှာလိုအပ်ရင်အသုံးပြုဖို့အောက်ဆီဂျင်ဘူးတွေကိုလိုက်လံချထားရင်းတည်ဆုံခဲ့တာပါ။ Thai Navy Sea အထူးတပ်ဖွဲ့ဒုတိယဗိုလ်ချုပ်ကြီးအပါကွန်ဟျူကွန်ကူးက
စဖာဖန်နေတမ်း
ကိုဆံရဲအခြေအနေကဆိုးပါတယ်။တစ်ချက်ချင်းစမန်ဟာအောက်ဆီဂျင်ဘူးတွေလိုက်ချထားရင်ပြန်လမ်းမှာတည်ဆုံသွားတာပါ။သူမြင်မျိုးသွားချိန်မှာတက်ခဲ့ဖို့ကြိုးစားခဲ့ပေမဲ့အချိန်နောက်ကျသွားခဲ့ပါတယ်။အပြင်ရောက်တဲ့အခါမှာလည်းထပ်ကြိုးစားကြည့်ပေမဲ့သတိပြန်လည်မလာတော့တာကြောင့်ဆေးရုံကိုပို့လိုက်ရတာပါ။
လိုင်ငူရဲမှာပိတ်မိနေတဲ့လူငယ်တွေကိုကယ်တင်မှုချိုးပန်းတဲ့အနေနဲ့ကယ်ဆယ်ရေးအဖွဲ့တွေဟာအနီးအနားကချောင်းရည်တွေကိုလည်းလမ်းလွှဲပေးနေတယ်လို့စနေနေ့ကစလို့အမှုကြီးကျယ်ရွာသွင်းမယ်လို့ခန့်မှန်းထားတာကြောင့်ဒီမတိုင်ခင်မှာကယ်ထုတ်နိုင်မလားဆိုပြီးတော့လည်းမျှော်လင့်ခဲ့တာပါဒါပေမဲ့လည်းအခက်အခဲအတားအဆီးတွေကြီးကြီးမားမားရှိနေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ် Duke Speaker
I've heard reports of the length of the cave
ဂူရှည်ကတမိုင်ခွဲကနေ2မိုင်ခွဲလောက်ရှိတယ်ဆိုတော့ဒါဟာကျွမ်းကျင်တဲ့ရေငုပ်သမားတွေအတွက်တောင်သိလွယ်ကြီးမဟုတ်ပါဘူးဒါပြင်ဝင်ပေါက်ကလည်းကြက်ကြက်တဲတဲဆိုတော့ရေငုပ်ကရိယာတွေနဲ့သွားရတာတကယ်ကိုအန္တရာယ်ကြီးပါတယ်
အခုခါမှာနီလန်းမောင်းစုံသုံးပြီးတော့ဒီလူငယ်တွေကိုကယ်တင်နိုင်ဖို့ဆောင်ရွက်နေတာကြောင့်အဆုံးမှာအောင်မြင်လိမ့်မယ်လို့လည်းသူကမျှော်လင့်ထားပါတယ်။လူငယ်ဘောလုံးသမားလေးတွေဟာလှိုင်ကူထဲမှာသတင်းပတ်နှစ်ပတ်နီးပါးကြာပိတ်မိနေပေမဲ့အခုခါမှာတော့သူတို့ဟာဆရာတက်ကြွနေပြီးကမ္ဘာဖလားဘောလုံးပွဲတွေမှာဘယ်အသင်းတွေအနိုင်ရနေလဲဆိုတဲ့အကြောင်းတော့မေးကြတယ်လို့သူတို့နဲ့တွေ့ဆုံခဲ့တဲ့ Navy Sea တပ်ဖွဲ့ဝင်တွေကပြောဆိုပါတယ်ခင်ဗျာ။
ကောအောင်တင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းကူသတင်းနောက်တစ်ပုဒ်ဆက်အောင်ပါ။ထိုင်းနိုင်ငံမဲဆိုင်မြို့ကလိုင်ကူအတွင်းပိတ်မိနေတဲ့ကျောင်းသားလေး12ဦးနဲ့နီးပါးတဦးတို့ကိုကူထဲကနေအပြင်ရောက်အောင်ကယ်ဆယ်ရေးတွေလုပ်နေတဲ့ထိုင်းဗရင်ရေတပ်ကအငိမ့်စားတက်ချက်တဦးတိကနစ်မနဲ့ရေငုံရင်းအောက်ဆီဂျင်ပြတ်ပြီးတော့ရုတ်တဲ့ဒိဒိမေမျောရာကနေတိတ်ဆုံးသွားခဲ့ကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။အိန္ဒိချင်းမြန်မာနိုင်ငံကလူလူတွေကြမှာလဲလိုင်ကူတွင်းကလူငယ်တွေကယ်ဆယ်ရေးစိတ်ဝင်တစားစောင့်ကြည့်နေကြပြီးကယ်ဆယ်ရေးမှာအဖိတ်အစင်မရှိအောင်မြင်စွာပြီးဆုံးစေဖို့ဆုတောင်းပေးနေကြသလိုဘေးအန္တရာယ်အတွက်လည်းဆွေးနွေးကြတာပါအပြည့်အစုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရယ
်ဂျွန်လ23ရက်နေ့ကစပြီးမဲဆိုင်မြို့နန်းနန်ွန်နှိုင်ကူထဲမှာပိတ်မိနေတဲ့ထိုင်းနိုင်ငံကတောဝက်ဘောလုံးအသင်းဝင်23ဦးကိုကယ်ဆယ်နိုင်ရေးအတွက်ထိုင်းဆိုရနဲ့ထိုင်းလီတက်ရေတက်တီနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကစ조사နေချိန်မှာပဲရေငုပ်ပြီးအောက်ဆီဂျင်နဲ့သယ်ဆောင်ပေးနေတဲ့ကယ်ဆယ်ရေးဝန်ထမ်းတဦးတည်ဆုံခဲ့ရတာပါ။သူဟာသုမနဘူမိလေစိတ်မှာလုံခြုံရေးတာဝန်ကျရာကနေကလေးတွေကိုရေငုပ်ကယ်ဆယ်ဖို့အတွက်စေတနာဝန်ထမ်းအဖြစ်လာကိုရင်းဇူလိုင်လ6ရက်နေ့မနေ့အစောကြီးမှာပဲရေငုပ်နေရင်ရုတ်တရက်မိမျောပြီးတည်ဆုံသွားခဲ့တာဖြစ်ပါတယ်။သူဟာအောက်ဆီဂျင်ပြတ်လတ်တာကြောင့်ဖြစ်တယ်ဆိုပြီးအာဏာပိုင်တွေကထုတ်ပြောပါတယ်။ဂူထဲမှာပိတ်မိနေတဲ့လူငယ်73ယောက်နဲ့ပတ်သက်လို့သတင်းတွေအဆက်မပြတ်နားထောင်နေတဲ့စစ်တွေတပ်ကတော်ကလက်ထောက်ကတိကဖြစ်တဲ့ဆီယာမဒေါ်ဆော့ဆော့ခိုင်ကတော့ဒီကလေးတွေရဲ့တည်င်းတွေကိုစာနာစိတ်တွေနဲ့မပြတ်နားထောင်နေပြီးကယ်ဆယ်ရေးသမားတည်ဆုံခဲ့ရတဲ့ဖြစ်ရကြောင့်စိတ်ထိခိုက်ရပါတယ်ဆိုပြီးပြောပါတယ
်အရှင်မကိုစိတ်မကောင်းဖြစ်တယ်ဟိုမြမကြီးတပြည်လုံးကလည်းဒီကလေးစစ်သုံးယောက်အပြင်ထွက်လာနိုင်ဖို့အရေးနဲ့ကယ်ဆယ်တဲ့လူတွေလေးချမ်းချမ်းမမာနဲ့အကုန်လုံးကလေးတွေကိုအဖိတ်အစင်မရှိဘဲကေဇေလာနိုင်ဖို့အတွက်သူတို့နှုံးနှစ်ဖက်စလုံးကိုကလေးတွေရောအဲ့ဒီကေဇေတဲ့လူတွေရောပေါ့နှစ်ဖက်စလုံးဘူအပြင်ကိုချမ်းချမ်းမမာနဲ့အောင်မြင်စွာပြန်ထွက်လာဖို့နဲ့အောင်မြင်မြင်ဒီကိစ္စကြီးပြီးသွားဖို့အတွက်မြန်မာပြည်တပြည်လုံးကလည်းအဲ့ဒါကိုပဲအားပေးနေကြတယ်ပေါ့အဲ့လိုအရှင်မျိုးမှာဒီစမန်ကူနန်38နှစ်ကဆုံးသွားတယ်ဆုံးတဲ့အခါမှာသူကတော့ဝနာဘူမင်းကနေတာဝန်ထမ်းဆောင်တဲ့နေရာနေပြီးတော့မှသူ့ရဲ့ volunteer သဘောနဲ့လိုက်ပြီးတော့ကလေးတွေကိုကေစီချင်ပါတယ်လို့လာပြီးပြောပြီးတော့သူ့သဘောနဲ့သူသရင်သွင်းပြီးလာပြီးကေစီတော့ပို့ပြီးတော့ဝန်းနေရတယ်အဲ့လိုမျိုးအမှုန်ထမ်းတရားအနေနဲ့ရောကလေးတွေအပေါ်မှာထားတဲ့စေတနာကိုရောသူ့ကိုအတိအမှန်မပြုသေးနဲ့မနေနိုင်ဘူ
းထိုင်းနိုင်ငံကလူမှုရေးနဲ့ပညာရေးလုပ်ငန်းတွေကိုလုပ်ကင်နေတဲ့ကိုမင်းမင်းကတော့ကလေးတွေပျောက်ဆုံးသွားပြီးတဲ့ကစိတ်ပူစွာနဲ့သတင်းတွေကိုမပြတ်နားထောင်နေခဲ့ကြအောင်အခုဖြစ်ရတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့ဆိုပါတယ်
အမှန်တော့ဒီကလေးတွေအများဆုံးပြန်ထွက်လာကြည့်နေပါတော့။သူစပြီးတော့တိတ်နေတယ်ကျွန်တော်တို့အပြင်အများနဲ့နားထောင်နေတယ်နော်။သူတို့ဆက်ပါဆိုတော့ပြေးပါပြေးပါပြေးတဲ့ခါကျတော့လည်းဟိုခဏနေရတယ်အများဆုံးပြန်ထွက်လာကြည့်ပါအဲ့လိုတော့တော့နိုင်ငံတော်အစိုးရကတော့ PC တွေရောအကောင်လုံးရင်းနေတာရောအကောင်လုံးနိုင်ငံရေးနဲ့အားလုံးမှာလုံရပြေးတာဝန်တာမိတယ်ပေါ့နော်။ဒါကတော့ခလေးစတဲ့မှာပြန်ထွက်ကြည့်နေတယ်။နောက်ဆုံးသွားတဲ့တရားတော်လည်းစိတ်မကောင်း
စစ်တွေတက်ကတော့ကလက်ထောက်ကတိကဖြစ်တဲ့ဆီယာမဒေါ်ဆော့ဆော့ခိုင်ကတော့ကလေးတွေအများဆုံးကယ်ထုတ်နိုင်ရေးကိုပဲမျှော်လင့်နေတယ်လို့ဆိုပါတယ်
။ကျမတို့ပဲမြမပြည်သူပြည်သားအလုံးကလည်းအခုလိုကလေးတွေကြီးစေရေးနဲ့ပတ်သက်ပြီးတော့ဆုံးသွားတဲ့မှန်ကူနန်အတွက်အကုန်လုံးပဲဝန်းနေနေကြပြီလို့ထင်ပါတယ်ကျမကတော့ဝန်းနေပါတယ်။နောက်တစ်ခုနောက်ဆုံးပြောချင်တာပေါ့နော်ဒီကလေးတွေကိုအများဆုံးကယ်ထုတ်နိုင်ဖို့နဲ့ကြီးစေတဲ့လူတွေဘေးမတည်ရမထက်သေးနဲ့ဒီကိစ္စကြီးအောင်မြင်သွားဖို့ကိုပဲထူတောင်းနေပါတယ
်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်မြို့အနီးကကြောက်လန်ကူတွင်ပိတ်မိနေတဲ့လူငယ်73ဦးကိုကယ်တင်ဖို့အတွက်ချီလီနိုင်ငံကမိုင်းတွင်းလုပ်သားတွေကိုကယ်တင်ခဲ့တဲ့နေအိမ်လုံဆောင်ဖို့ထိုင်းနိုင်ငံကတာဝန်ရှိသူတွေကစောင့်ရွက်နေပြီလို့သိရပါတယ်အခုပိတ်မိနေတဲ့ကြောက်လန်ကူကနေရင်ငုပ်ပြီးသွားဖို့အခက်အခဲတွေများပြီးအသက်ဘေးစိုးရိမ်ရတာကြောင့်ညီလန်းတစ်ကိုအကောင့်ထဲပို့ဖို့စတင်နေကြောင်းထိုင်းရုပ်သံလိုင်းသတင်းဖြစ်တဲ့ The Nation သတင်းမှာဇူလိုင်လ5ရက်နေ့ကပေါ်ပြသွားပါတယ်ရှင်
။မအေးအေးမတင်ပြသွားတော့ပါရှင်။ခုတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်ဆက်ရအောင်ပါ။ကချင်ပြည်နယ်တွင်စစ်တပ်နဲ့တဘာဝဘေးဒဏ်ခံရသူတွေကိုအစိုးရကကူညီထောက်ပံ့မှုတွေပေးအပ်နေပေမဲ့လုံလောက်မှုမရှိသေးဘူးလို့ဒေသခံတွေကပြောနေကြပါတယ်။မကြသေးခင်တုန်းကရေကြီးမြေပြိုမှုတွေကြုံခဲ့ရတဲ့ဖားကန့်ဒေသမှာရေဘေးတင့်ဒုက္ခတွေတွေတမကတိမတိုင်ခင်တုန်းကကချင်ပြည်နယ်တွင်ကတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခတွေလည်းအကူအညီအထောက်ပံ့တွေလိုအပ်နေကြတာပါ။အပြည့်အစုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်။
โอเคป่ะกระชิมีเนี่ยพากะเสร็จช่างโตกะเทศกาลนี่จองตาตะทองเกี่ยวกูกระชิมีเนี่ยสู้ยากันนี่ปัญญายิสัญญากุญญีไปแค่เดี๋ยวลูกพากะมิวเนี่ยปิดุลุตอกูสิเลยอุตินสู้กะเปียวว่าเลยที่พากะมิวเนี่ยเดี๋ยวมาชีเดสะเปช่องอะดิบิแก่นี่มาชีเดจองอยู่จองมาดิด้วยกูรู้อะเดอะนี่สายเปรียดิทับมาบิสิอะซงบ่เปียอูซาจองโซเนี่ยกะดาดิโอเลยเปดีนี่เลยไปอยู่ว่าดาโมอะเพิ่นน่ะเต็งมองเตียชื่อเสียจองเนี่ยจองตาอูยิเลยทองเนี่ยฉิช ကျွန်တော်တို့ကတော့ဒီကလေးတွေအများဆုံးပြန်ထွက်လာပြီကျွန်တော်တို့ကပြန်ထွက်လာပြီးတော့ဒီကလေးတွေအများဆုံးပြန်ထွက်လာပြီကျွန်တော်တို့ကပြန်ထွက်လာပြီးတော့ဒီကလေးတွေအများဆုံးပြန်ထွက်လာပြီးတော့ဒီကလေးတွေအများဆုံးပြန်ထွက်လာပြီးတော့ဒီကလေးတွေအများဆုံးပြန်ထွက်လာပြီးတော့ဒီကလေးတွေအများဆုံးပြန်ထွက်လာပြီးတော့ဒီကလေးတွေအများဆုံးပြန်ထွက်လာပြီးတော့ဒီကလေးတွေအများဆုံးပြန်ထွက်လာပြီးတော့ဒီကလေးတွေအများဆုံးပ
ဒီကပတ်နမ်ချစ်ကျေးရွာမှာအာစီဖစ်ဆောင်အနေနဲ့ဒီစီရှောင်းစန်းစီတဲ့ဒီတော့ဒီကွန်ကရစ်မှာလည်းဒီစီနဲ့အာစီဖစ်ဆောင်စန်းအလိုရှိတယ်အရင်ဖြစ်တဲ့နေရာမှာပြန်နေတယ်လေသူရွာရဲ့အပြန်လို့မဖြစ်တော့ဘူးအဲ့လိုပေါ့ချင်းနေမကောင်းသေးတဲ့ပုံပဲဒီလိုက်ပဲချင်းနေတာပေါ့တော့လုံခြုံမှုမရှိတော့ဘူးလေနောက်ပြီးမှအမြင်မြင့်မိုင်းတို့ခဏခဏအဲ့လိုညှိတာအဲ့လိုပြောမှမပြန်သေးတော့ ဒီလိုလေပြည်သူ့ထုတ်တော်ကိုယ်စားလှယ်ဦးတင်စိုးကပြောပါတယ်မနေ့ကချိန်နဲ့ဆိုအဖွဲ့လူဝင်ဝင်ကြီးတော်ကတင်းနေတာနေဒီအချိုးအဖွဲ့ကိုစားပါဗျာကျွန်တော်ဒီမှာရှိတဲ့ပြီးခဲ့တဲ့ဒီ28ရက်နေ့ကငိုတိထမှာကတော့ကြောင့်နော်အဲတက်စီဆုံးရှုံးရနေနေတကယ်တော့ကျစီရေလူတွေကိုပြည်တော်စုတွေကိုလည်းကျွန်တော်ထောက်မှပေးဖို့စမိုင်းပြည်တော်စုတရားချောက်ဆန်တဲ့ကိုယ်စုတွေတော့ဝေးပိန့်ခွန်လို လာပေါ့ဗျာကျွန်တော်ဒီအိမ်အောင်စုဖူးစင်းစီတကိုဖတ်ကခြံဆက်အဖွဲ့စီနဲ့ကျွန်တော်ပြန်ပြီးတန်းခဲ့ပါတယ
်ပြီးခဲ့တဲ့ဆွန်လ22ရက်နေ့ကနေစပြီးတော့ဖတ်ကဒေသမှာမူကြီးပြီးတောက်ကဘာနဲ့မြေပြူရပြီးလူတွေစိတ်ကတိတ်ဆုံးနေအိမ်အဆောက်အုံတော်များများပြည့်စည်ခဲ့ပြီးတော့လူ2200လောက်ရေဘေးဒုက္ခကိုခံနေရပါတယ်ရည်ကြီးမြေပြူမှုဖြစ်စဉ်အတွင်းအနည်းဆုံး16ဦးသေဆုံးခဲ့ပြီးအင်ချီစရာကျော်ပျက်စီးခဲ့တယ်လို့ဖားကမ်းမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်သေဆုံးသူဒေသခံတွေနဲ့မော်လုတ်သားတွေသက်တော့အသေးစားထောက်ပံ့မှုကလွှဲပြီးအကူအညီမရသေးဘူးလို့လည်းဖားကဒေသခံတူကပြောပါတယ
်သေဆုံးသူကတော့အဲဒီဥဒ္ဓရာကောင်းတဲ့လို့ဒီနေ့တော့အဲ့လိုပဲဟာကိုယ်ကြီးရလည်းနာပြီးသိတယ်မကြောက်ဘူးဒီကနေ့ဝင်ရောက်တဲ့ဒီလိုဒီလိုနာမည်ပြန်သူတို့ဒီမှာဒီသိနေတာပဲ
အထူးသဖြင့်စိတ်မှုကြေးရွာအုပ်စုစိုးအောင်နဲ့မမုံကြားထဲမှာရှိတဲ့မော်သွင်းကနေအိမ်ပြူကျမှုကြောင့်မော်လုတ်သားဇေဥခသေဆုံးမှုဖြစ်ပွားခဲ့တာပါလက်ရှိဖားကားမြို့နယ်တွင်ဥရုချောင်းရီတက်လာမှုကြောင့်နေစဉ်ရေကြီးနေပြီးတွမ်းလာရွေးသက်လမ်းသဒ္ဒါတွေယာယီပြုလုပ်ထားတယ်လို့အဆိုပါဒေသခံကပဲဆက်ပြောပါဗျာ။ဆောင
်းလုံးတွေနေပြီးရေတက်နေပါတယ်ခင်ဗျာ။ဥတ္တနေနေအခုတော့အောက်ချက်ကလေးတွေရေကြီးတာ။ဒီကြီးကရာလေးကြောင်နေလိုက်ဒီကြပါရင်ခရီးတွေပြန်လာနေလိုက်အဲ့ဒီလိုပြည့်ပြီးသွားတဲ့နားနေပြီးကုသားလေးတွေရတော့ခစ်တော့ယာယီသွားလို့ရတယ်ဘူးမြင်ကြည့်ပါဘူး။ခိုင်မာကြီးတော့မဟုတ်ဘူးပဲ
။ကချင်းမြင်းနဲ့ဖားကားမြို့နယ်တွင်မှရေကြီးမြေပြူမှုကြောင့်တော်လကောင်ကျောက်စိမ့်မော်တွင်မြေကျစ်စာပြိုကျမှုကြောင့်လည်းကောင်လူသိဆုံးမှုမကြာခဏဖြစ်ပွားလေးရှိပါတယ်။ဖားကားမြို့နယ်တွင်မြေပြူမှုခဏခဏဖြစ်ပွားရတာဟာကျောက်စိမ့်လိုကျုံတူးဖော်နေမှုကျောက်မိုင်းခွဲနေမှုကြောင့်မြေကျောပြတ်တောက်ဖြစ်ပွားမှုအကျိုးဆက်ကြောင့်ဆိုပြီးတဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကလည်းသုံးသပ်ပြောဆိုနေကြတယ်လို့ကျောက်စိမ့်တူးဖော်မှုအတွက်ကတ္တစီစစ်မှုတွေမပြုလုပ်တဲ့အကျိုးဆက်ကြောင့်လို့လည်းရှုမြင်နေကြပါတယ်ခင်ဗျာ
။ဆောရရှင်များရှင်ထိုင်းနိုင်ငံကလိုင်းတူတစ်ခုထဲမှာပျောက်သွားတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုနိုင်ငံဆောင်ရဲ့ပူပေါင်းပြီးအင်တိုက်အားတိုက်ကျူးလွန်ရှာဖွေခဲ့တဲ့အတွက်ထိုင်းစုရကိုအများကအပြစ်မဲ့ပြုခဲ့ကြပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းကိုယ်တိုင်းပြည်မှာဒီလိုအဖြစ်မျိုးနဲ့ကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လည်းအတွေ့ပေါ်ခဲ့ကြပါတယ်။အရေးပေါ်အခြေအနေတွေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်ရမှာနိုင်ငံရေးလူမှုရေးစီးပွားရေးယဉ်ကျေးမှုဘာတွေကွာခြားကြပါသလဲ။ထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်သင်ခန်းစာယူစရာဘာတွေရှိနိုင်မလဲဆိုတာတွေကို VOA မြန်မာဝိုင်းရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချွတ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
VOA မြန်မာပိုင်းစီစဉ်ရတဲ့ daily line ဆွေးနွေးခန်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညပိုင်းတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ထားရဲ့ daily line အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့မြန်မာနိုင်ငံသားတချို့ထိုင်းမှာအဖမ်းခံရတဲ့သတင်းစဖက်ဆက်ပါမယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာပြည်ဝင်ခွင့်ဗီဇအတုအသုံးပြုမှုနဲ့မြန်မာနိုင်ငံသားတချို့ကိုဖမ်းဆီးလိုက်ပါတယ်။မဲဆောက်မြို့လေရင်ကွင်းနဲ့ချစ်ကြည်ရေးတရားကစစ်ဆေးရေးဂိတ်တွေမှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်တာဖြစ်ကြောင်းလဲထိုင်းသတင်းတချို့ကဖော်ပြနေကြပါတယ်။လူမောင်ခိုမှုတွေနဲ့ပါဆက်နွယ်နေနိုင်တယ်လို့ထိုင်းအာဏာပိုင်တွေကယူဆနေတဲ့ဗီဇတစ်စိတ်အတုအသုံးပြုမှုနဲ့ဆက်နွယ်ပြီးဖမ်းဆီးလိုက်တဲ့ကိစ္စနဲ့ပတ်သက်လို့ VOA မြန်မာပိုင်းထိုင်းအခြေစပ်သတင်းထောက်မအေးမကပြောပြပေးမှာပါရှင်။
မြောက်ရီမြို့ကနေမဲဆောက်မြို့ကိုနိုင်ငံကူးလက်မှတ်ဆောင်အနေနဲ့မဲဆောက်နယ်စပ်ချစ်ကြည်တရားစစ်စေးရေးဂိတ်ကိုဖျက်ချော်ဖို့ကြိုးစားလာသူအသက်23နှစ်အရွယ်မတ်မမော်လိုင်းနဲ့အတူအမျိုးသား3ဦးကိုထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေကအသေးစိတ်စစ်ဆေးရမှာဆောက်အတုနဲ့ဗီဇတစ်စိတ်တုံးအတုတွေဖြစ်နေတာစစ်ဆေးတွေ့ရှိပြီးဖမ်းဆီးလိုက်ပါတယ်။တနေ့တည်းမှာပဲမဲဆောက်လေစိတ်ကနေလေရင်နဲ့လိုက်ပါဖို့စောင့်နေကြသူမြန်မာနိုင်ငံသား10ဦးနဲ့အတူဥဆောင်ခေါ်လာတဲ့အသက်23နှစ်အရွယ်မိုဟာမက်ကိုလည်းဒီစိတ်ကရဲတွေကစစ်ဆေးရမှာနိုင်ငံကူးလက်မှတ်အတုတွေဖြစ်နေတာတွေ့ရှိခဲ့လို့အရေးယူဖမ်းဆီးထားကြောင်းသိရပါဗျ။ဒီမြန်မာနိုင်ငံသား10ဦးကိုမလေးရှားကိုပို့ဖို့အတွက်ခေါ်ဆောင်လာတဲ့မိုဟာမက်ကိုတော့လူကုန်ကူးမှုဥပဒေအရအရေးယူမယ်လို့သိရပါဗျ။မဲဆောက်မြို့မှာမြန်မာတွေဖမ်းဆီးခံရမှုနဲ့ပတ်သက်လို့မြန်မာတန်ရုံးရဲ့မဲဆောက်တာဝန်ခံအလို့သမားတန်အရာရှိဦးအောင်မင်းကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုပြောပါဗျ။
เออဟုတ်တယ်ခင်ဗျာဟုတ်ကဲ့
ဘယ်လောက်လောက်များဖမ်းပြီလဲရှင
်အခုကျွန်တော်ခုတော့မောကစကပြန်တယောက်ကိုကျွန်တော်မေးလိုက်တာဒီနေ့မဲဆောင်နဲ့ပတ်သက်ပြီးဘယ်နှယောက်ဖမ်းပြီလဲဆိုတော့ဒီမဲလဲဆိုပြီးတော့ဒီစင်းကိုကျွန်တော်ပြပါတယ
်ဟုတ်ကဲ့
မလေးယောက်ပဲရှိပါတယ်ဆိုပြီးကြားရတယ်ကစောင်းအင်းစောင်းတို့နဲ့ဆိုရင်တော့နည်းနည်းကြားပြီးတော့မှထောင်းနေပါရေးချပြီးတော့မှဒီတော့မောရုံးကိုပြန်လာပို့တယ်အခုကျွန်တော်တော့မောမှာရောက်နေဒါမဲ့ဟိုကကျွန်တော်စီပို့ပေးထားတာဟိုကလည်း40ယောက်ရှိရဆိုလားမသိဘူးပတ်စပို့အတူနဲ့ဆိုလားလားမသိဘူးအဲ့လိုမျိုးတကယ်ပို့ပေးထားရပြီးကြောက်တယ်ဟောဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါမျိုးလုံးမယ်ဆိုလို့ရှိရင်သူကတော့ကျနော်တကုံတရားတစ်ခုကိုဖြည့်ရှင်းတော့မယ်ဆိုလို့ရှိရင်ဟောလုပ်ပါလို့ပြောထားတယ်။ကျွန်တော်နည်းနည်းပူပေါင်းဆောင်ရမယ်ဆိုတဲ့ပုံစံမျိုးကိုပြောထားတာဟုတ
်။ဟောအနာပိုင်နေထိုင်းအနာပိုင်နေကတော့တရားဝင်မပြောသေးဘူးပေါ့နော်
။ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဟုတ်ကဲ့
။ထိုင်းမြန်မာနယ်စပ်မြို့တွေမှာမြန်မာနိုင်ငံသားတွေရဲ့ဝင်ထွက်သွားလာမှုတွေကိုအသေးစိတ်ရှာဖွေစစ်ဆေးနေကြတဲ့အခုရက်ပိုင်းတွေအတွင်းမှာနိုင်ငံကူးလက်မှတ်စာအုပ်မှာဗီဇာတစ်စိတ်တုံးအတုတွေသုံးပြီးထိုင်းနိုင်ငံတဲကိုဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုနယ်စပ်စစ်ဆေးရေးဂိတ်နဲ့လေစိတ်တွေမှာဇက်တိုက်ဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်။ဇူလိုင်လ၁ရက်နေ့နောက်ပိုင်းမှာတော့တရားဝင်နည်းနဲ့လာရောက်ကြသူတွေကိုစစ်ဆေးရမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ရွှေပြောင်းလို့သမားအများစုကတော့သူတို့ရဲ့နိုင်ငံကူးလက်မှတ်တွေမှာပါတဲ့ဗီဇာတုံးတွေဟာအတုလားအဖြစ်လားဆိုတာခွဲခြားသိနိုင်တဲ့အခြေအနေမရှိသလိုနီးစပ်ရာပွဲစားတွေကနေတဆင့်ငွေကြေးပေးပြီးလုပ်ခဲ့ကြသူများတယ်လို့လည်းဆိုပါတယ်။မသိနားမလည်မှုကနေသူတို့ဟာလူကုန်ကူးခံရမှုတွေလည်းဖြစ်ပွားခဲ့ရတာပါ2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစိုးရခန်းစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအစိုးရဆုံး TR3 အဆင့်ကိုသတ်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပကြော်ရေးဆိုင်ရာအနေဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်တိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစိုးရခန်းစာမှာဖော်ပြထားပါတယ်ရှင်
မအေးအေးမှတင်ပြသွားတော့ပါရှင် VOA American အတန်ရဲ့တောက်ကြနေညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 24 25နဲ့30နဲ့တို့အပြင် line meter 190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ internet ဆက်မြနာမှာလဲအလွယ်တကူဖတ်ရှုနာဆင်နေပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လဲအင်္ဂလိပ်စာလေ့လာနဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေးမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားတင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားတင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ6ရက်တောက်ကြနေ့ညပိုင်းအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လည်းတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍသုတဆုံးနဲ့အမေရိကန်သခင်စားတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်မြမလျက်စစ်ပြဒနာဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာကြားဖို့ရှိတာကတော့
ကျွန်တော်ကဖြည့်ဆက်ဆက်အကြအပြီးနဲ့မျိုးတုံနဲ့ကြုံနေရတော့ဒီလျက်စစ်ကိုအထူးအားလုံးမဆိုင်နိုင်ဘူးခင်ဗျာ။ဒီလျက်စစ်ကိုမကြည့်ပြီးနိုင်တော့တနိုင်ငံလုံးရဲ့အိမ်ဆောင်စုရဲ့စု
စုဆွမ်းရဝန်ကြီးဌာနဒုဝန်ကြီးဟောင်းဦးမော်တာထွေးပြောသွားတာကိုမကြခင်အပြည့်စုံကြားကြမှာပါ။အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးကြပါတယ်။ဇူလိုင်လ17ရက်ကနေ16ရက်နေ့အထိနေပြည်တော်မှာပြည်ထောင်စုညီညာရေးညီလာခံ27ရာစုပင်လုံတတရစီဝဲကို27ရာစုပင်လုံတတရအစည်းအဝေးပွဲကိုကျင်းပတော့မှာပါအခုလိုမြန်မာနိုင်ငံမှာညီညာရေးဖော်ဆောင်မှုကျိုးပန်းရာမှာပဋိပက္ခဖြစ်ပွားရာဒေသတွေမှာစစ်ဘေးဒဏ်ခံကြရတဲ့လူတွေအနေနဲ့အများဆုံးပါဝင်တဲ့တိုင်းရင်းသူအမျိုးသမီးတွေရဲ့အခမ်းအနားကဘယ်လိုရှိပါသလဲညီညာရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ဘလောက်အရေးကြီးပါသလဲဆိုတာကိုတည်တည်မတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်ကစူးစီးတင်ပြထားပါတယ်ရှင
် Cause it only serves to make me more determined to achieve my final goal.
ဒီမနက်ကမှကမ္ဘာအကြာစီဆုံးပြည်တွင်းစေလူစုရမယ့်ရှမ်းကချင်းစတဲ့တိုင်းရင်းသားလေးနဲ့တိုင်းပြည်နဲ့မြန်မာစစ်တပ်ကြားဖြစ်ပွားနေတဲ့ပဋိပက္ခတွေအဆုံးသတ်နိုင်ရေးကြိုးပမ်းမှုစိတ်တိုင်းဖြစ်ကြမဲ့ဇူလိုင်7ရက်နေ့16ရက်နေ့တို့မှာနေပြည်တော်မှာပြည်ထောင်စုငင်းချမ်းရေးညီလာခံ27ပင်လုံတတိယစီဝေးပွဲကိုခုံယူကျင်းပဖို့စီစဉ်နေခြင်းဖြစ်တဲ့အတိုင်းငင်းချမ်းရေးဖော်ဆောင်ရမှာအမျိုးသမီးတွေရဲ့ခန္ဓာကဘယ်လောက်အရေးကြီးပါတယ်ဆိုတာကိုမြန်မာနိုင်ငံကိုမကြာခဏတွားရောက်ခဲ့ပြီးစစ်ဖက်နဲ့ရပ်ဖက်ဆက်ဆံရေးကိုကူညီဆောင်ရွက်ပေးနေသူအမေရိကန်အရန်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးဖြစ်ထမ်းဆောင်နေသူဒေါက်တာမီမီဝင်းဘတ်ရဲ့အမြင်ကိုမေးကြည့်ခဲ့ပါတယ
်ဒီ peace process ဆိုတာတနိုင်ငံလုံးနဲ့ဆိုင်တယ်တနိုင်ငံလုံးမှာအနည်းဆုံး50ရာခိုင်နှုန်းကအမျိုးသမီးတွေနော်အဲ့ဒီအမျိုးသမီးတွေရဲ့အသံနဲ့သူတို့ရဲ့ခံစားမှုတွေမပါလာလို့ရှင် peace process ကသိပြီးတော့မပြည့်စုံဘူးနောက်ပြီးတော့လည်းဒီရှမ်းတို့ကချင်တို့ကြသူကရမ်းလဲဝေးနေတဲ့အခါကျတော့သူတို့ရဲ့အတန်တုံတောင်မပါလာဘူ
းဒုတိယဗိုလ်မှူးကြီးမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိဟဝိုင်အခြေစိုက် APCSS ကိုလုံခြုံရေးဘာသာရပ်ဆိုင်ရာအရှပစိဖိတ်ဌာနမှာတာဝန်ထမ်းဆောင်နေသူဖြစ်ပြီးမြန်မာနိုင်ငံရဲ့အရဖက်နဲ့စစ်ဖက်ဆက်ဆံရေးကောင်းမွန်ဖို့ကူညီဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်သူကဟဝိုင်အခြေစိုက်APCSS ဌာနမှာကျင်းပတဲ့တင်ဒန်းတွေကိုလာရောက်တက်ခဲ့တဲ့မြန်မာစစ်ဖက်နဲ့အရဖက်ကိုယ်စားလှယ်တွေအနေနဲ့မြန်မာတိုင်းရင်းအမျိုးသမီးတွေလည်းပါဝင်ရမှာခေါင်းဆောင်မှုအရေးအသွေးနဲ့ပြည်စုံပြီးငင်းချမ်းရေးရရှိဖို့တနိုင်တပိုင်းဆောင်ရွက်နေကြတာတွေ့ရတယ်လို့ပြောပါတယ်။အဲ့ဒီအနေနဲ့တူကတော့ဟဝိုင်အီမှာတင်ဒန်းလာတက်ခဲ့သူရှမ်းတိုင်းရင်းသူအမေပဲဖြစ်ပါတယ်။ဒေါက်တာမီမီဝင်းဘတ်ရှင်းပြခဲ့တာက
ရှမ်းပြည်နယ်မှာကျမတို့စီက alumni
ဟုတ်ကဲ့
ကျမတို့စီကအရင်ကအကြောင်းသားဟောင်းပေါ့နော်ကျမတို့ APCSS ကိုလာတက်သွားတဲ့အမျိုးသမီး AMA ဆိုတာရှိတယ်
ဟုတ်ကဲ့
အဲသူကအဲ့ဒီမှာစပြီးတော့ဒီသူ့ရဲ့ NGO လေးအဖွဲ့အစည်းလေးဖွဲ့ရပြီးတော့မြောက်ပိုင်းရှမ်းအမျိုးသမီးတွေရဲ့အသံကို peace process တွေမှာပို့ပြီးတော့ဟိုနေပါဝင်နိုင်အောင်လို့အတွက်သူ့ရဲ့ပတ်ဝန်းကျင်နာတဝိုက်မှာသူအမျိုးသမီးတွေကို training တွေပေးတယ်ပညာပေးတယ်နောက်ပြီးတော့သူတို့နည်းနည်းပါးပါးဒီ peace process ကိုနားလည်အောင်သူလိုက်လုပ်ပေးနေတာရှိပါတယ်ဆိုတော့ဟို MA တို့လိုမျိုးလုပ်နေပေးနေတယ်ဆိုတာအရန်ကောင်းတယ်ဒီအမျိုးသမီးတွေတဲ့မြန်မာမျိုးသမီးတွေပါသူတို့မှာခေါင်းဆောင်မှုအရေးချင်းအများကြီးရှိတယ်သူကဘာလို့မှပြောနေကြမှာမလို့သူကိုနိုင်တိဥ္စာလိုအပ်တယ်ဆိုပြီးတော့သူဒီဥ္စာလေးတည်တောင်ပြီးတော့သူခင်ဗျာလိုက်ပြီးတော့ education ပေးနေတာပေါ့
ဒါကြောင့်လေတိုင်းရင်းမျိုးသမီးတွေကြားငင်းချမ်းရင်းရရှိဖို့ဘယ်လိုဆောင်ရွက်နေပါတယ်ဆိုတာကိုအမေကိုတိုင်ကိုမိချိခဲ့ပါတယ်။ဟိုအမေကိုထုကိုထပေါ့နော်ဒီရှမ်းပြည်မှာမျိုးသမီးတွေငင်းချမ်းရင်းမှာပ ပါဝင်တဲ့အခန်းကဏ္ဍလုပ်နေသော်ဟုတ်လား
။ဆံရည်ဆိုလည်းဒီကသိနေကြတာအများများတဲ့ဆံပါလေ။တော့ကျွန်တော်ရဲ့ဒီကမှသိနေတဲ့ဒီကအင်္ဂလိပ်စာနဲ့တကောင်းတော့ဒီမှာစကားတော့မှာတော့ first language မဟုတ်ဘူးဆံပါရဲ့ second language ကမှမြန်မာစကားလေ
။ဟုတ်ကဲ့
။အဲ့ဒီတော့ကျွန်တော်ဒီလုပ်ရတာချက်တယ်ဆံပါရဲ့။ချက်တဲ့အခါကျတော့အဲ့ကျွန်မကဒါဆိုရင်ဒီကမှရှိနေတဲ့အမျိုးသမီးအစင်းအဖွဲ့လေးကျွန်မကစုလိုက်တယ်။လိုက်ပြီးတဲ့အခါကျတော့ woman network ဆိုပြီးတော့မှကျွန်မထောင်လိုက်တယ်ဆံပါ။ထောင်လိုက်ပြီးတဲ့အခါကျတော့အဲ့ဒီ woman network မှာထထောင်တဲ့အချိန်ကကျတော့တော်ရည်ရဲ့ဒီ data မှာကတော့လူမျိုးက9မျိုးလောက်ရှိတယ်ကွာ။အဲ့တော့လေလူမျိုးဆွဲတွေဘာသာဆွဲတွေအရင်ကြီးရယ်။အဲ့တော့ကြီးတဲ့အခါကျတော့ကျွန်မအခုစပြီးတော့မှဖာလုပ်ပေးရတယ်ဆိုတော့ဒီလူမျိုးကိုညစ်မှာကျွန်တော်အားလုံးအညီမှာပဲ
။ဒီ
လူမျိုးပဲဖြစ်ဖြစ်ဒီဘာသာလေးဖြစ်ဖြစ်ကျွန်တော်အားလုံးဒီမှာဖြစ်တယ်ဆိုတာနဲ့ကျွန်တော်တို့စအုပ်ဆုံးတည်ထောင်ကြတယ်ပေါ့ကွာ
။
ဒီထောင်တဲ့အခါကျတော့အခုအဖွဲ့တွေကလည်း23ဖွဲ့ရှိတယ်ဆိုပါလေ။
အပ
ေါ်နဲ့ဆက်နေတော့ဖြစ်တယ်ကိုမျိုးနဲ့အခြေခံထားပြီးတော့မှအခွင့်အရေးလုပ်ထားတယ်ပြည့်ရဲ့ခါကျတော့ကျွန်တော်ကအမျိုးသမီးကြီးရဲ့ခေါင်းဆောင်တွေကိုခေါ်ပြီးတော့မှစက်ပက်စီပြည်ရင်လုပ်နေတယ်ဒီငင်းချင်းကြီးကိစ္စတော့ကျွန်တော်ကငင်းချင်းကြီးလို့တော့နည်းနည်းပြီးတော့ကျွန်တော်ကအဲ့လိုတော့မဆက်ဘူးဆံမဟု
တ်ကဲ့
ဆက်တယ်နဲ့ကျွန်တော်ကဘာလုပ်လဲဆိုတဲ့ခါကျတော့လက်နက်ကန်ဖတ်မှရှိနေတဲ့အမျိုးသမီးရတယ်ကျွန်တော်တို့ညီအမတွေပဲပေါ့နော
်ဟုတ်ကဲ့
ဆရာတက်မတော်မှရှိနေတဲ့အမျိုးသမီးတွေရတယ်ညီအမတွေပဲ
ဆ
ရာဖတ်မှရှိနေတဲ့အမျိုးသမီးတွေရတယ်ညီအမတွေပဲပေါ့အဲ့တော့ဒီ3ခုကိုစုံတွေ့နိုင်တဲ့ platform တွေကျွန်တော်ကအကူဆုံးစားပြီးတော့မှအခုကျွန်တော်တို့စားပြီးမှလုပ်နေတယ်ပေါ့ဆံမ
ခေါင်းဆောင်မှုအရေးသွေးပြည့်မိပြီးအသည့်စိတ်နဲ့ငင်းချမ်းရေးတွေကြိုးပမ်းနေသူအမေအနေနဲ့ငင်းချမ်းရေးဆွေးနွေးပွဲတွေမှာပြည်တွင်းပြည်ပခန့်တန်းအများဆုံးခံကြရတဲ့တိုင်းရင်းအမျိုးသမီးတွေရဲ့အတန်ပျောက်နေတာတွေ့ရတယ်လို့အခုလိုထောက်ပြပါတယ်
။သမိုင်းကောင်းကိုပြင်ကြည့်တဲ့အခါဆိုအခုလည်းပြင်လုံပေါ့နော်ပြင်လုံနေလာခံနေပါတယ်အရင်လုပ်နေစားတယ်ပေါ့အဲ့တော့အဲ့ဒီထဲမှာကျွန်တော်ကဖာမြင်နေတယ်ဆိုတဲ့အခါမှာဒီ coffee area မှာဖြစ်နေတဲ့အမျိုးသမီးရဲ့အတန်တကယ်ချိခိုက်နေတဲ့လူတွေရဲ့အတန်ကမပါဘူ
း။ဟုတ်ကဲ့
အဲ့တော့ငင်းချင်းကြီးလို့ပြောချင်ရန်ကုန်မှာမန္တလေးမှာအဲ့ဒီပဲတုံ့နေတဲ့အခါကျတော့ကျမတို့ကကြာလာတဲ့အခါကျတော့ကျမတို့ကစီလင်းဖြစ်တယ်တို့တကယ်တော့စက်တန်ခံရတဲ့နေရာကြီးမှာရှိနေတဲ့ဒီဒီရဲ့အပန်းအနေနဲ့ဒီဟာကိစ္စကိုပြောရမှာအဲ့တော့အဲ့ဒါကြီးကိုပြောဖို့လည်းဆက်ကျမတို့ဒီအမှုသမီးကိုညက်ခါကျတော့ပါလို့လေလို့ပြောတဲ့အခါမှာဟာလာကြပါဒီမှာပေါ့နော်ဟို vocational training ပေါ့ဆက်မလေ
းဟုတ်ကဲ့
အဲ့တော့ဟာလာကျမတို့စက်ပြလေးချက်ကြမယ်အာသဘောတူမှာဟိုပေါ့နော်အိမ်ကျွမှုလေးလောက်ရမယ်အခြေခံအမှတ်ရှင်တန်တန်းလေးလောက်တယ
်
လုပ်နေရင်းနဲ့မှကျတော့ခင်အကြောင်းအရာကိုပြောမလဲလို့ပြောခါမှာဟုတ်ပြီအဲ့တော့ကျွန်တော်ကငင်းချင်းင်းနဲ့ပတ်သက်ရင်ယောက်ျားတွေကလည်းငင်းချင်းင်းနဲ့ပတ်သက်လို့ရှိရင်တို့တွေရလေးဘာဖြစ်လဲလို့ပြောတော့နေ့လေးပိုင်းဆိုရင်ဇမရဲ့တိုင်းသားလက်နဲ့တိုင်းသားကြတော့လေတူဝတ်စုံတူဝတ်တယ်
โอเคเ
กมาสเตอร์တော့လည်းသူဝတ်ဆောင်သူဝတ်တယ
်โอเ
คဝတ်ပြီးတဲ့အခါကျရင်ကွင်းပြင်မှာသူကစစ်ဖြစ်ကြတယ်ညကြပြီးဆိုရင်အဲ့ဒီဝတ်ဆောင်အဲ့ဒီယူနီဖောင်းဝတ်ဆောင်ကြီးချွတ်ပြီးတဲ့အခါကျရင်ညကြရင်ဒီရောက်ဝမ်းမှာသူရှိကြတယ်โอเคအဲ့တော့သူကတကယ်တော့နေချင်းလေးကိုတိုးချင်တာမဟုတ်ဘူးတကယ်တမ်းဖြစ်လာတဲ့အခါကျရင်မိမတွေနဲ့ကလေးရကြီးရတာအဲ့တော့ကျမကကလေးကိုပြောလဲလို့ပြောတော့မိမတွေနဲ့အမျိုးသမီးတွေကပြောရပြောဖို့လိုအပ်လာပြီပေါ့နော
်အဲ
့တော့ကျမတို့အင်အားအေးရှိနေတယ်သူကြီးကခါကြရင်တိုင်းသားမှာရှိတိုင်းသားလက်နက်ကိုင်မှာရှိနေတဲ့အမျိုးသမီးရဲ့ဒီစစ်တပ်မှာရှိနေတဲ့အမျိုးသမီးရဲ့ဒီဒေသမှာရှိနေတဲ့အမျိုးသမီးကိုစုပြီးသားလို့ဆိုတော့အာ movement ကြီးကိုကျမကလုပ်ဖို့အတွက်ကိုကျမကကြိုးစားနေတယ်ဟု
တ်ကဲ့အဲ့မေတို့လိုတိုင်းရင်းအမျိုးသမီးတွေဟာငင်းချမ်းရေးရရှိစေဖို့ကြိုးပမ်းရမှာအခက်အခဲတွေနဲ့ကြုံတွေ့ခဲ့ရမှာတခုကတော့
ကျိုးစားနေတဲ့အခါကျတော့ဒီဒေတာမှာပေါ့အခု loss တွေကကျတော့ကျမတို့ကမြန်မာနိုင်ငံမှာရှိနေတဲ့ဥပဒေအရဗါလဲလက်နက်ကံတွေကိုမတရားအသိအဖွဲ့လို့ကျွန်တော်ထားတယ်ဟုတ်တယ
်
ပုံမှန်စက်ခွန်သိရှိရတော့နော်ဒီပုံမှန်စက်ခွန်တက်ကကျမတို့ကလည်းနည်းနည်းအနောက်ရှက်ဖြစ်တယ်ပုံမှန်ဒီစက်ခွန်တက်ကနေတာကျမတို့လွတ်တယ်ဆိုရှင်ဒီတိုင်းမှလက်နက်ကံမှာရှိနေတဲ့အမျိုးသမီးတွေနဲ့ကျမတို့ပို့ပြီးတော့မှတခါပြောလို့ရတယ်ဒီစစ်တပ်နဲ့ကျတော့နည်းနည်းလေးစကားပြောတာနည်းနည်းအဆင်ပြေတယ်အဲ့တော့သူတို့ရတဲ့တဖြည်းဖြည်းတော့သူတို့အမျိုးသမီးရဲ့လှုပ်တီးဖို့ပေါ့ဟု
တ်ကဲ့
သူတို့မဟုတ်ဘူးဆန္ဒဆက်မလို့ဒီယောက်ျားလေးကမဟုတ်ဘူ
း
မိန်းမလေးဟုတ
်ကဲ့ဆန္ဒတော့
မှမိန်းမလေးအရှင်စီရဲ့ရှားဆိုပြီး FOGC ပြန်ဝင်ပေါ့ဟု
တ်က
ဲ့ဒါကမျိုးကျွန်တော်ကအဲ့ဒါလေးဒီဆောက်နေကြတာပါဟုတ
်ကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းနဲ့နှစ်ကိုင်းတိုက်ခိုက်မှုတွေကြောင့် IDP ခေါ်အိုးအိမ်မဲ့စွန့်ခွာထွက်ပြေးခဲ့ကြသူတွေတိတ်နဲ့ချီရှိရမှာအများစုကအမျိုးသမီးတွေတက်ချီရွယ်ဦးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်။ဒါကြောင့်မကြမီကျင်းပတော့မယ့်27ပင်လုံးညီလာခံလိုညီချမ်းရေးဆင်းရဲပွဲတွေမှာ အမျိုးသမီးတွေပါဝင်ခွင့်ရဖို့ဘလောက်ရည်ကြီးပါတည်းဒုတိယဘူမူကြီးဒေါက်တာမီမီဝင်းဘတ်ရဲ့အကြံပြုချက်နဲ့အတူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်မြန်မာအမျိုးသမီးတွေကျွန်မအကြံပေးချင်တာကတော့လူကန္တာပေါ့နော်အမျိုးသမီးနဲ့အလုံးဆိုင်တယ်အခုဆိုလို့ရှိရင်ဗါလဲကျမတို့ယဉ်ကျေးမှုရတချို့နေရာတွေအတို့နဲ့မဆိုင်ဘူးတို့နဲ့မသက်ဆောင်ဆိုအဲ့လိုမျိုးတွေမစင်စားဘူးပေါ့နော်နေရတကမှာအမျိုးသမီးပါဖို့စင်တယ်ဘာလို့ဆိုတော့အဲ့ဒီဆိုကျမတို့အလုံးလူပဲနော်ဆိုတော့အဲ့ကြောင့်မလို့ကျမရဲ့အကြံပေးချင်တာကတော့အမျိုးသမီးကန္တာကနေရာတိုင်းမှာပါပဲ especially အခုဆိုလို့ရှိရင်မြန်မာနိုင်ငံတိုးတက်နိုင်ဖို့အတွက်နော်အမျိုးသမီးတွေအများကြီးပါဝင်ပြီးတော့လှုပ်ပေးနိုင်လို့ရှိရင်မြန်မာနိုင်ငံတကယ်တိုးတက်နိုင်ပါတယ
်Cause it only serves to make me more determined to achieve my final goal.
အမျိုးသမီးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့သုသဆုံးလေးအမေရိကန်တခွင်အပတ်စဉ်ကဏ္ဍပါဒီတစ်ပတ်မှာတော့အာဖဂန်နစ္စတန်ဒုက္ခသည်တွေလည်းဖြစ်ခဲ့ဖူးတဲ့ကယ်လီဖိုးနီးယားပြည်နယ်ကနည်းပညာကုမ္ပဏီတွေတရှိရာဆီလီကွန်ဗယ်လီကိုရောက်လာကြတဲ့ဆွမ်းဦးတီထွင်လုပ်ငန်းရှင်တွေဟောလိဝုဒ်လမ်းမပေါ်ကခီးသွားတွေနဲ့တပ်ပုံတွဲရိုက်နိုင်တဲ့နိုင်ဂျီးရီးယားသူနဲ့အမေရိကန်သမ္မတဖြစ်ခဲ့တဲ့တာအဖာတွေအကြောင်းဒီလိုအထူးတွေအကြောင်းအရာတွေကိုကွန်အောင်ကစူးစီးတင်ပြထားပါတယ်ရှင်
ရင်းကံပြာစုဟာရွှေပြောင်းချေချနေတဲ့သူတွေအတွက်အခွင့်အရေးတွေပေါ်များရာတိုင်းပြောတာဒါပေမဲ့လည်းရောက်ခါကြမှာတော့အခက်အခဲတွေအနည်းနဲ့အများဆိုသလိုကြုံကြပါရတယ်။အထူးသဖြင့်တော့အမျိုးသမီးတွေဟာအမျိုးသားတွေလွတ်မှုရာသိပ္ပံဉာဏ်ပညာအင်ဂျင်နီယာရင်းနဲ့တင်းချလိုဘာသာရဲ့နယ်ပယ်တွေမှာအောင်မြင်မှုရဖို့စိန်ခေါ်မှုတွေပိုးပြီးတော့ရင်ဆိုင်ရခဲ့ပါတယ်။ဒါပေမဲ့လည်းဆန္ဒရှိရင်တော့ကိုယ့်ရည်ရချက်တွေအကောင့်တွေပေါ်လာအောင်ဆွမ်းဆောင်နိုင်တဲ့အကြောင်းတက်တည်ပြခဲ့တဲ့အာဖဂန်အမျိုးသမီး၃ဦးအကြောင်းကိုတင်ပြပေးပါမယ်။စစ်ပွဲတွေဖြစ်ပေါ်နေတဲ့အာဖဂန်နစ္စတန်ကထွက်ပြေးလာပြီးပါကစ္စတန်ကဒုက္ခသည်စခန်းမှာနေထိုင်ခဲ့ဘူးသူဆိုဖီယာမဖူးရှ်ရဲ့ဘဝဇက်အဆုံကတော့ခက်ခဲကြမ်းတမ်းတယ်လို့ပြောရမှာပါ။သူဟာအသက်9နှစ်အရွယ်မှာမိသားစုနဲ့အတူလန်ဒန်ကိုပြောင်းရွှေ့နေထိုင်ခဲ့ပြီးလျှက်စစ်အင်ဂျင်နီယာဖာကင်ဖြစ်သူစီကနေသိပ္ပံပညာကိုစိတ်ဝင်စားလာတာပါ။အခုခါမှာတော့ကယ်လီဖိုးနီးယားပြည်နယ်ကဆီလီကွန်ဗယ်လီမှာသူဟာအောင်မြင်တဲ့စွန့်ဦးတီထွင်လုပ်ငန်းရှင်တဦးဖြစ်နေပါပြီ။သူအနေနဲ့ဒီအချိန်နေထိရောက်လာတာကိုအန်အော်ပြီးမယုံကြည်ကြသူတွေလည်းရှိပါတယ်လို့ဆိုဖီယာမက်ဖူးစ်ကပြောပါတယ်
။ They cannot put together this picture of this girl who is a refugee to being this entrepreneur in Silicon Valley.
ဒုက္ခတွေဖြစ်ခဲ့တဲ့မင်းကလေးငယ်တယောက်က Silicon Valley မှာစွန့်ဦးတီထွင်လုပ်ငန်းရှင်တဦးဖြစ်ပြီးတော့အခုလိုအချိန်နေရောက်လာတာကိုသူတို့ကဆက်ဆက်စဉ်းစားလို့မရဖြစ်နေတာပါ။ကျမကအာဖဂန်တဦးပါလို့ပြောလိုက်ချိန်မှာတော့သူတို့ရဲ့အမြင်ကတအံ့တအော်ဖြစ်သွားပါတယ်။
ဆရာဒက်ကီဟာလဲကဘူးမျိုးရောကနေဆန်ဖရန်စစ္စကိုကိုပြောင်းရွှေ့အခြေချလာသူပါသူဟာကွန်ပျူတာလုံခြုံရေးဆိုင်ရာကုမ္ပဏီတစ်ခုမှာ software engineer အဖြစ်အလုပ်လုပ်ကင်နေတာပါအမျိုးသားတွေကြီးစိုးထားတဲ့ဒီ cyber လုံခြုံရေးနည်းပညာလောကမှာစိန်ခေါ်မှုအများပြားတွေ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လည်းအခက်အခဲတွေအလုံးကိုအောင်မြင်စွာဖျက်ချော်နိုင်ခဲ့တာကြီးပါပဲလို့ဆရာဒက်ကီကပြောပါတယ
် Obviously whatever you do you face challenges otherwise it's not worthwhile right
ဘာတွေပဲလို့လို့အခက်ခဲစိန်ခေါ်မှုတွေတော့တွေ့ရမှာပါအဲ့လိုမှမဟုတ်ဘူးဆိုရင်တော့လေလူဘဝဆိုတာအတိတ်ပဲရှိတော့မှာမဟုတ်ပါဘူး software engineer တယောက်အနေနဲ့လုပ်ငန်းခွင်မှာလဲအမျိုးသမီးတယောက်အနေနဲ့တိတ်သဘောမတွေ့စရာကောင်းတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့ရပါလေဒါပေမဲ့လည်းအရေးကြီးဆုံးသင်ခန်းစာရခဲ့တာကတော့အဲ့ဒီလိုအခြေအနေတွေဟာကိုယ့်ရဲ့ဥတီချက်ပန်းနိုင်တွေကိုမပြောက်ပြယ်စေဘူးဆိုတာပါ
မိုင်ရာနဝဘီယာလဲအဲ့လိုစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လာခဲ့သူပါသူဟာကယ်လီဖိုးနီးယားပြည်နယ်ပါလိုအော်တိုအခြေစိုက် Lockheed Martin ကုမ္ပဏီကရွေးချယ်ထားတဲ့အထူးထက်မဲ့သူအင်ဂျင်နီယာအဖွဲ့ဝင်တဦးဖြစ်ပါတယ်ဂျိုရူနီးပညာကိုသုံးပြီးလူတွေရဲ့အသက်ကိုကယ်တင်ဖို့ကြိုးစားနေတဲ့တစ်ချိန်တည်းမှာပဲအမျိုးသမီးတွေဘဝတိုးတက်ဖို့ဥဆောင်လမ်းပြတဲ့အတွက်အာဖဂန်ဒုက္ခသည်ဟောင်းတဦးဖြစ်တဲ့မိုင်ရာနဝဘီဟာထူးခြားတဲ့ဆွမ်းဆောင်ရှင်အဖြစ်ရွေးချယ်ခံရတဲ့အကြောင်းသူကအခုလိုပြောပါတယ်
One of them was the Silicon Valley Business Journal, Women of Influence, and that was
Silicon Valley CY Channel ကနေလူတွေရဲ့ဘဝကိုလွှမ်းမိုးနိုင်စွမ်းရှိသူအဖြစ်ရွေးချယ်ခဲ့တာပါ။စမအပါဝင်ဒီ Silicon Valley ကကုမ္ပဏီမှာအလုပ်လုပ်နေတဲ့သူအမျိုးသမီး100လောက်ကိုရွေးချယ်ခဲ့တာပါ
။ဒီ Afghan မျိုးသမီးငယ်3ဦးကအမျိုးသမီးတွေအနေနဲ့ဘဝတစ်လျှောက်မှာတွေ့ရတဲ့အခက်အခဲတွေကိုဘယ်လိုကျော်လွန်မလဲဆိုတာကိုလမ်းပြဥဆောင်နိုင်တဲ့သူတွေပါ။ Mafos ဟာအမျိုးသမီးကောင်းဆောင်မှုအရေးအတွက်အစီအစဉ်တစ်ခုကိုဥဆောင်ခဲ့သလိုနဝဘီဟာလဲ LinkedIn ဆိုတဲ့အမျိုးသမီးအဖွဲ့တစ်ဖွဲ့ကိုထူထောင်ခဲ့ပါတယ်။ဒါကကတော့ မျိုးဆက်သစ်မင်္ဂလေးတွေကိုကွန်ပျူတာပရိုဂရမ်ရေးသားနီးမျှဝေပေးနေသူပါဆေရာတခက်က
I'm very proud of that because I feel like
ကျွန်မကတော့ဂုဏ်ယူပါတယ်အမျိုးသမီးတွေအနေနဲ့ဤပညာလောကမှာပိုပြီးထိုးဖောက်ဖို့လိုပါတယ
်ရွှေပြောင်းချစ်ချနေထိုင်သူအမျိုးသမီးတွေအဖြစ်နဲ့သူတို့ရဲ့အတွေ့အကြုံတွေကိုပြန်ဝေမျှဖို့လိုတယ်လို့လဲသူတို့သုံးဦးစလုံးကခံယူထားတာပါကျမလေးကြွေးပြတာဘဝအခြေအနေဘယ်တိုင်းမှမမွေးခဲ့တဲ့ဆိုရာရီယာကိုရှောက်ရမယ့်လမ်းကိုအဆုံးဖြတ်ပေးတာမဟုတ်ဘူးလို့လည်းမြင်ကြပြီးကို့အနေနဲ့ဖြစ်ချင်တာတွေကိုအကောင့်ထဲဖော်ဖို့ဘယ်တိုင်းသာဒီပြင်ဆင်ထားတယ်လဲအပေါ်မှာသာမူတည်တာလို့ယုံကြည်ထားသူတွေလည်းဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်သူလော့စ်အိန်ဂျလိစ်မြို့မှာရှိတဲ့နာမည်ကျော်ဟောလိဝုဒ်လမ်းမကြီးပေါ်မှာဆိုရင်ရုပ်ရှင်တွေကလူစမ်းကောင်းတွေလူဆိုးတွေဆက်ရုပ်တွေအတိုင်းဝဲဆင်းပြီးလာရောက်လည်ပတ်ကြသူတွေကိုကြိုဆိုနှုတ်ဆက်ကြသလိုဓာတ်ပုံတွေလည်းတွဲအရိုက်ခံကြပါတယ်သူတို့တွေဟာဟောလိဝုဒ်ရုပ်ရှင်လုပ်ငန်းကြီးရဲ့အစိတ်ပိုင်းလည်းဖြစ်ပြီးအဲ့လိုဝဲဆင်ကြိုဆိုကြသူတွေထဲမှာနိုင်ဂျီးရီးယားနိုင်ငံသူတဦးလည်းပါဝင်ပါတယ်ဟောလိဝုဒ်လမ်းမကြီးပေါ်ရောက်တဲ့ဆိုရင်ပဲရုပ်ရှင်ဇာတ်လမ်းတွေထဲကဇက်ကောင်မျိုးစုံပုံစံဝတ်ဆင်ထားကြသူတွေကိုတွေ့ရမှာပါ။ခရီးသွားတွေအတွက်တော့သူတို့ဟာအလွယ်တကူတပ်ပုံတွေ့ရနေတဲ့ဟောလိဝုဒ်အကျော်မော်တွေလည်းဖြစ်ပါတယ်။အဲလိုဝတ်ဆင်ကြသူတွေထဲမှာအမေရိကန်အိမတ်ကိုအကောင့်တွေဖော်ခြင်းသူနိုင်ဂျီးရီးယားနိုင်ငံကအမတ်ကလည်းပါဝင်ပါတယ်။သူကတော့ရုပ်ရှင်ထဲမှာအချိန်ကိုလိုတယ်လို့ပြောင်းလဲယူနိုင်တဲ့ထူးခြားတဲ့ရုပ်ပြဇက်ကောင် Stone ပုံစံဝတ်ဆင်ထားတာပါ။
Some people they come to you they don't know how to
တချို့ကတပ်ပုံလာရိုက်ပေမဲ့လည်းဘလို့ပုံစံမျိုးရိုက်ချင်လဲဆိုတာမသိပါဘူးအဲ့ဒါဆိုရင်သူတို့ရဲ့ကိုနေဟန်တာချစ်ကောင်လို့ခါကိုဘလို့ပုံစံထောက်ဘလို့နေရမယ်ဆိုတာကိုပြပေးရပါတယ်သူတို့တပ်ပုံရိုက်ပြတဲ့အခါမှာလည်းပုံကိုကြိုက်တယ်လို့ကျမတို့အလုပ်ကိုလည်းအားကျကြပါတယ်
ဒါပေမဲ့လေဒီလုပ်ငန်းခွင်မှာအခက်အခဲတချို့ရှိကြောင်းအမကာကပြောပါတယ
် Most difficult is coming
ပြင်းပြင်းထန်ထန်မမနဲ့လာတာကပိုစိတ်ပင်ပန်းစေပါတယ်ပတ်စံနဲ့အများကြီးဝင်မယ်လို့မှန်းထားပေမဲ့လည်းတကယ်တော့အဲ့လိုမဟုတ်ပါဘူး
သူတို့တွေနဲ့တပ်ပုံလာရိုက်ကြသူတွေဟာအခမဲ့ဝန်ဆောင်မှုပေးနေကြတာပဲထင်နေတယ်လို့ဆိုပါတယ
်။ Brothers that don't like sipping. Do you have any sip for me?
ဟိုင်မဲလေစိတ်ဓာတ်မကျပဲကို့ရည်ရွယ်ချက်အတိုင်းပန်းတိုင်ရအောင်ရှောက်လန်းဖို့အမကာကဆုံးဖြတ်ထားတာပါ
I just feel that Hollywood is a trend.
ဒီနေ့ပဲကြိုးစားမယ်ဆိုရင်တော့ Hollywood ဟာအိမ်မက်တွေအကောင့်ထဲပေါ်လာတဲ့နေရာလို့ထင်ပါတယ်။တကယ်လို့သာအောင်မြင်ရင်ပဲဖြစ်ဖြစ်မအောင်မြင်ရင်ပဲဖြစ်ဖြစ်ကြိုးစားမယ်ဆိုရင်စိတ်ဓာတ်နဲ့လုပ်မယ်ဆိုရင်ပေါ့
တခါတည်းရင်အခက်အခဲတွေရင်ဆိုင်ရတဲ့အချိန်ဆိုရင်နိုင်ဂျီးရီးယားကသူ့မျိုးသားစီလှမ်းရင်ဖွင့်ပြတယ်လို့လဲအမကာကပြောပါတယ
် My husband is really encouraging me
ကျမမျိုးသားကတော့တကယ်ကိုအားပေးပါတယ်ကျမဒီဟောလိဝုဒ်မှာဗာလုပ်တယ်ဆိုတာကိုသူမသိပေမဲ့လည်းတဖြည်းဖြည်းတော့သိလာပါပါအဲ့ချိန်တိုင်းတော့ဒီမှာဗာရင်ဆိုင်ကြရတယ်ဆိုတာကိုပြန်ပြောပြမှာပါကျမဟာဗာမားရင်မှာလုံနေတာမဟုတ်ဖ ೇನೆ ခလေးနေနဲ့ကျမအတွက်အကောင့်ဆုံးလုပ်နေရပါဒီနေ့နေ့ကျရင်တော့အိမ်မက်တွေအကောင့်ထဲပေါ်လာမှာပါအဲ့ချိန်ကျရင်အားလုံးကိုစင်မြင့်ပေါ်ကနေကျမအတွေ့အကြုံတွေကိုပြန်မျှဝေသွားပါမယ်
။အောင်မြင်မှုပန်းနိုင်စီရှောက်လန်းနေတဲ့ကာလမှာတော့အမကဟာဟောလိဝုဒ်လမ်းမတွေပေါ်မှာဓာတ်ပုံတွဲအရိုက်ခံရင်းဘဝရည်တည်နိုင်ဖို့ကြိုးစားနေပါရခင်ဗျာ။ဒီတစ်ပတ်အစီအစဉ်မပြီးဆုံးခင်မှာသမရရဲ့သားလေးဖြစ်ကိုရင်လေးသမရဖြစ်ခဲ့သူတယောက်အကြောင်းကိုပြောပြပေးခြင်းပါတယ်။အမေရိကန်သမိုင်းမှာဂျွန်အဲဒမ်စ်နဲ့John Quincy Adams တို့ဟာသမရအဖြစ်တာဝန်ယူခဲ့တဲ့သားဖရီဖြစ်ပါတယ်။နိုင်ငံဖခင်ဖြစ်ခေါ်ဝေါ်ဂုဏ်ပြုခဲ့တဲ့ Senior Adams ဟာဒုတိယမြောက်အမေရိကန်သမရဖြစ်ပြီး1898ခုနှစ်ကနေ1800ခုနှစ်အထိသမရတာဝန်ထမ်းဆောင်ခဲ့ပါတယ်။ British တွေလက်အောက်ကနေလွတ်လပ်ရေးရပြီးနောက်ပိုင်းသားဖြစ်သူ John Quincy Adams ကတော့အရေးကြီးတဲ့တန်တမန်တာဝန်တွေကိုထမ်းဆောင်ခဲ့ပြီး1818ခုနှစ်သမရ James Monroe လက်ထက်မှာနိုင်ငံတိုင်းဝန်ကြီးတာဝန်ယူခဲ့ပါတယ်။အဲ့နော်1825ခုနှစ်မှာ John Quincy Adams ဟာအမေရိကန်ပြည်ထောင်စုရဲ့6ရောက်မြောက်သမရဖြစ်လာခဲ့ပါတယ်ခင်ဗျာ
ကောင်းအောင်တင်ဆက်တဲ့သုတဆောင်လေအမေရိကန်သခင်ကဏ္ဍကိုကြားခဲ့ရပါရှင်ခုတော့သိပ်ပန်တဲ့နေပညာအစီအစဉ်မှာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့လျက်စင်ပြီးမလုံလောက်မှုပြဿနာအကြောင်းမြန်မာစွန့်အင်ဝန်ကြီးဌာနကသူ့ဝန်ကြီးဟောင်းဦးမော်တာထွေကိုမေးမြန်းပြီးတော်ခင်မျိုးသက်ကသိပ်ပန်တဲ့နေပညာအစီအစဉ်မှာတင်ဆက်ထားပါရရှင
်မြန်မာနိုင်ငံမှာလျက်စင်ပြီးမလုံမလောက်ဖြစ်နေရတာဟာဘာကြောင့်ပါလဲဒါကိုဖြေရှင်းဖို့အတွက်ဒဲကစပြီးလုပ်နိုင်မယ်ဆိုတာနဲ့ပတ်သက်ပြီးစွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဦးမော်တာထွေးရဲ့အမှုကိုကြည့်ရအောင်ပါ။ရစ်စစ်ဓာတ်အားကို 专穿狼衫的皮带，艰难的把我单位剿灭队呢，你不要双眼追赶的头有难的路，你来些希望呢，不灭灭人不追赶的来头有难嘛嘞。你们那个嘛，这些头有难的拉拉些的，双眼一眼灭队十年呢，没头难哪里，头难哪家了嘞，没头难骗的哪里叫，干嘛嘛他们干，阿些当阿啥嘛了。这五天双眼都算奶奶不满了，奶奶人骗你了吧？
比较了，你也知道阿奶奶了。那这次出的我呀，过年年嘛嘞，都应该多些嘛嘞，家里嘞，然后他酒店嘞，睡他了哈里个了，估计嘞都弄灭了。那个养鱼嘞养的啊，另外嘞他我知道，没出过来没跑一块吧嘞。哎，那的国家了，然后这些这些，这些呢，牛肉呢，就没了。你这些都煮阿里没在奶油呀？另外吃过没煮一点奶油？咱那年六月一两煮也都在吃下该弄老贵，然后啊，这阿边奶奶呀，这种阿家嘛都在吃下该弄没。比如大亚的是吧？你妈那讲江南人没见到的呀？江南人拢马来边境的，地铁上下来嘛，啊，都那些人拢买那些乱抽烟的，那都是你都见是边境的，地铁上下嘛，那都不要不要嘛，跟那个有那那样离的，那样拿的，那样抽烟的都难的。家里人恐怕吃的没有呀，一个嘞在人家旁边坐的呀，地铁地里呀都热带吃的呀。
你妈那个也地铁的哈，算也接点后排。这是他比我们老奶奶开开多嘞，高吃吃吧嘞。
哎，就那路，你家别跟他这里家多，这马上奶奶嘛，老阿妈个，一弄这大嘞，这阿爷不走路行，这阿里也是的，多久话的奶奶嘛，这阿里也是个屋里有皮老阿妈呀，这阿里也是个嘞，你的宝宝年轻的有的妈的呀，多少干过这个，出来呗，阳光万里比较过，奶油鲜比较过，越的越大的有，自由比较，干过过的吧，楼家就家那时候，他说奶奶的话嘞。原来比如前几天、前几天呢，都啊只有你那个六七大呀。那个在家了，就这样人弄在大众去的，然后年年来抽烟呢，小米队家那个第六位呀，小米队你有种呢，小米队六六线的六六工队工的工厂有，啊，对吧？这个你妈那个嘛建立的呀，啊，那个三文件那个的哟，朋友兵那个的哟，美军啊，俄罗斯，那个那时候美加美利、印度尼亚、台南啊、越南、非洲啊，各种啊。江米队嘛，跑的呢，连续打比什么好呀？都是啊，各种江米队都有了连续打这样的。俺们都嘛，原来是新的，原来是马杆卡拉的。俺们今年年的嘛，从有那的卡在了，把那车清新了，就尼格里亚那车清新了一点。哎呦，都这个都不咋路一样了，这个。像老年人家尼格里亚玩家嘞，像那个那你们的街里的路去的，那个啥，都嘛，一一点嘞，原来是的嘞，保证我也打的。就是说，老奶奶，他不是叫我们回家来的，就是你帮我叫奶奶，你也得有，就是你家都，我手里也都把你外孙都先，本来酒店嘛，那些都该做些，但你帮着你去旅游，就是要哪里了，本来在乎的嘛，再有你别的来路要哪里来呗，就是说老奶奶，他说奶奶，专业家的吃的不一样，你讲说，哎，专业家的好的，就是说这些嘛。
第六阶段的心理来讲 ，LNG 路口嘞，越南单位有个电钻笔，这阿头部转，西人来呀，来都漂泊嘞。
就到看做下来，你比如也三大后来呗，来来他来那边，相对比较就留在他家了，就把我身上弄着。LNG 路边电钻笔哦，两个家的在我们现在都没人都漂在他家了。哎 ，LNG 啊，每个我都能做，都能捞。啊，对人多啊，来往肉麻个咯。哎咯，伊都里阿咯，像阿个飞机机飞都嘛拢买得比较便宜。哎咯，说到的话，飞机打的下流，像说伊都里阿干过着，就说伊都里阿飞机机呢，哎，忙买 LNG 有得去来过个 ，LNG 有在东亚买个，东亚那边对嘛？哎，再用啊，那个我东南角老弟问下买个，伊都里阿哎鸟白买咯，啊，到里有像阿个温币买个，但买伊都里像阿个温币也都表现，伊都里有像说啊，人家那说呀，我们比方说个，啥时间说的啊？家看比较，人家的话小看没路，表来见到嘞。人家那不生说了，地主不生的，地主不生说嘞呗。不差朋友一路，俺的路没不生的，地里也是小的嘛，知道吧？哪里要苦的路去了，朋友一路吧，知道吧？这里现在的我，阿龙啊，新鲜的了呀，一路也不哪里的，稀里的家，人家嘛的。
LNG 个呢，这是头部路啊的牺牲个，把老家家东部牺牲的了吧嘞？
别说这南宁的呀，别说东马的，别什么特别牛的呀 ，LNG 我也东马呀。
ဒီအတုံးရက်စစ်ထုတ်လုပ်နိုင်တာကိုပြောပြပေးပါမယ်ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါစေ။နောက်တစ်ပတ်မှာတော့ရက်စစ်ထားအတွက်အမားခံဖြစ်တဲ့ထားနိုင်မယ်ဒီအတုံးရက်စစ်ထုတ်လုပ်နိုင်တာကိုပြောပြပေးပါမယ်ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံတော့ပ တော်ခင်မျိုးတက်ရသိပ်ပန်တဲ့နေပညာအစီအစဉ်ကိုနားဆင်ခဲ့ရပါရှင်ဒီလိုအစီအစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ် VOA ကနေအခုအတန်းလွှင့်နေတဲ့တနအီစာအစီအစဉ်အလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်အခုတော့ကြန့်ရှင်နေတဲ့အချိန်တွင်နောက်ဆုံးရသတင်းအချက်ချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါဦး
ပြည်နယ်ကတွင်ကုန်တွေအပေါ်အမေရိကန်ပြည်ထောင်စုကဒေါ်လာဘီလီယံနဲ့ချီအခွန်တိုးမြင့်ကောက်ခံမှုဆုံးဖြတ်လိုက်တဲ့အတွက်သူတို့အနေနဲ့လည်းတံပြန်အခွန်ကောက်ခံမှုတွေမဖြစ်မနေလှုပ်ဆောင်မဲ့အခြေစားခဲ့ကြောင်းတရုတ်အစိုးရကဒီကနေ့ပြောကြားလိုက်ပါတယ်တရုတ်ကွန်ပီစီပေါင်း800ကျော်ကိုအခွန်2500ခန့်လုံးတိုးမြင့်ကောက်ခံမှုသမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်အဲ့ဒီအခွန်ကောက်ခံမှုတွေဟာတောက်ကြနေမှာစတင်အသက်ဝင်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ကွန်ပေယိုဟာမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးဆွေးနွေးဖို့မြောက်ကိုရီးယားနိုင်ငံကိုနေ့ရက်ကြာခီးအဖြစ်ရောက်ရှိနေပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုဟာသူ့ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်အခြေခံအဆောက်အုံတည်ဆောက်မှုတွေဆောက်လုပ်နေတယ်ဆိုတော့အမေရိကန်ထောက်လိုင်းသတင်းတွေထွက်ပေါ်နေချိန်မှာပဲဝန်ကြီးပွန်ပေယိုအခုလိုမြောက်ကိုရီးယားကိုရောက်ရှိနေတာပါမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီနဲ့အခြေခံအဆောက်အုံတွေတည်ဆောက်နိုင်ဖို့ဒုက္ခသည်တွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအာရှဖွံ့ဖြိုးရေးပိုင် ADB ကဒေါ်လာတန်100ကူညီထောက်ပံ့ဖို့အတည်ပြုလိုက်တဲ့အကြောင်း ADB ကဒီကနေ့ပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်ဩဂုတ်လကစလို့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကော့စစ်ဘဇာဒုက္ခသည်စခန်းတွေထဲမှာစုပြုံရရှိနေကြတာကြောင့်ဒီဒုက္ခသည်စခန်းတွေစီမံခန့်ခွဲရမှာဘင်္ဂလားဒေ့ရှ်အစိုးရအတွက်စင်ခုံမှုတွေကြုံတွေ့နေရတယ်လို့ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့တွေကပြောဆိုနေကြတာပါရုရှားနိုင်ငံမှာကျင်းပနေတဲ့2018ခုနှစ်ကမ္ဘာဖလားကွာတာဖိုင်နယ်ပွဲစဉ်တွေရဲ့ဒီကနေ့အတွက်ပထမပွဲစဉ်ဖြစ်တဲ့ပြင်သစ်နဲ့ဥရုဂွေးအသင်းတို့ရှင်ပြိုင်ကစားနေကြတာမှာပြင်သစ်က2-0မရှိနဲ့ဥဆောင်နေပါတယ်။ပြင်သစ်နဲ့ဥရုဂွေးအသင်းတို့ကမ္ဘာဖလားမှာ3ချိန်တွေ့ဘူးပြီးဥရုဂွေးကတစ်ပွဲနိုင်ပြီးနှစ်ပွဲတည်ရကျထားပါတယ်။ဒီကနေ့အတွက်ဒုတိယပွဲစဉ်ကတော့ဘရာဇီးနဲ့ဘယ်လ်ဂျီယံအသင်းတို့မကြခင်မြန်မာစံတော်ချိန်ည12:00ခွဲမှာကစားကြမှာပါ။ဒီအသင်းနဲ့တင်းဟာလည်းအရင်က4ချိန်တွေ့ဘူးပြီးတော့1963ခုနှစ်မှာဘယ်လ်ဂျီယံကတစ်ချိန်နိုင်ဘူးပြီး2002ခုနှစ်အပါအဝင်ကျန်တဲ့3ချိန်မှာဘရာဇီးကနိုင်ထားပါလေ
။တရင်ချင်းချက်ကိုကိုစောဝင်းလိုင်းကျင်းညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ထမ်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6:00နာရီနဲ့9:00နာရီအထိမနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနံလာပါ
This program has come to you from the Voice of America, Washington. Welcome.